Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အစံကနေ2019ခုနှစ်ဩဂုတ်လ9ရက်ဗုဒ္ဓဘုနေ့နေ့နက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိလိုင်းဒိုမီတာ32 40 49တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
ကျမကတော့စုမြတ်ပါပါရှင်မြောက်ကိုရီးယားကအမေရိကန်ဘော့ဆက်ပြီးတော့ချင်းချောက်နေမယ်ဆိုရင်မိကုံရန်ကုံအင်အားနဲ့တုံ့ပြန်တာခံရမယ်လို့အမေရိကန်သမ္မတကပြောကြားလိုက်ပါတယ်တောင်အာဖရိကသမ္မတအဖော်အယုံကြည်ရှိမရှိလွှတ်တော်ရဲမှမဲခွဲဆုံးဖြတ်ပွဲမှာတော့အယုံကြည်ရှိတဲ့ဘက်ကနိုင်ရခဲ့ပါတယ်ဒီလိုမျိုးထိတ်တန့်သတင်းတွေကိုတော့ကိုကျောင်းလွင်နဲ့အကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာကျင်းပခဲ့တဲ့အာဆီယံနိုင်ငံသားကြီးဝင်ကြီးတွေရဲ့အစည်းအဝေးမှာတီထားတွေ့ဆုံခဲ့တဲ့အမေရိကန်နိုင်ငံသားကြီးဝင်ကြီး Rex Tillerson နဲ့မြန်မာဒုတိယနိုင်ငံသားကြီးဝင်ကြီးဦးကျော်တင်တို့နှစ်ဦးဘာတွေအဓိကဆွေးနွေးခဲ့ပါသလဲ
Secretary Tillerson met with Burma's Minister of State for Foreign Affairs Jat Din on August 6th in Manila
ဒါကတော့ဒီမြောက်ကိုရီးယားအရေးအပါအဝင်ဒေတာရင်းအရေးနဲ့နှစ်နိုင်ငံအရေးစတဲ့ကိစ္စရပ်တွေမှာပူးပေါင်းဆောင်ရွက်ရေးဒီအဓိကဆွေးနွေးခဲ့တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီးက VOA ကိုပြောပြသွားတာပါ။သတင်းအစီအစဉ်နောက်ပိုင်းမှာအပြည့်စုံကြားဖို့ရှိပါရရှင်။အဲဒီနောက်မှာတော့ရခိုင်ပြည်နယ်မြောက်ပိုင်းကလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေတဲ့ကော်မရှင်ရဲ့နောက်ဆုံးထုတ်ပြန်လိုက်တဲ့အစီရင်ခံစာဟာလုံခြုံရေးအဖွဲ့အစည်းတွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဖော်ပြမထားဘူးလို့နိုင်ငံတကာလူခွင့်ရေးလှုပ်ရှားမှုအဖွဲ့အစည်းကလည်းဝေဖန်ထောက်ပြလိုက်ပါတယ်။အဲ့ဒါတွေကိုလည်းကြားဖို့ရှိပါရရှင်။နောက်ပိုင်းမှာတော့တိုက်ရိုက်လေလိုင်းအစီအစဉ်ကိုတင်ဆက်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုကျော်အောင်လင်းတို့ကပြောပြပါအောင်ရှင
်အမေရိကန်ပြည်ထောင်စုအပေါ်နျူကလ িয়ার အင်အားနဲ့တိုက်ခိုက်မယ်လို့ချိန်ချောက်နေတဲ့မြောက်ကိုရီးယားကိုသမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့တုန်းကပြင်းပြင်းထန်ထန်တုံ့ပြန်ပြောကြားလိုက်ပါတယ
် North Korea best not make any more threats to the United States they will be met with fire and fury.
မြောက်ကိုရီးယားအနေနဲ့အမေရိကန်ပေါ်နောက်ထပ်ချင်းချောက်မှုတွေမလုပ်ရင်အကောင်းဆုံးဖြစ်ပါလိမ့်မယ်ဆက်လုပ်နေရင်တော့ကမ္ဘာမှာတခါမှမကြုံဘူးလောက်တဲ့မိကုံရန်ကုံတုံ့ပြန်မှုကိုရင်ဆိုင်ရပါလိမ့်မယ်မြောက်ကိုရီးယားခေါင်းဆောင်ဟာပုံမှန်ပြောကြားမှုတွေတက်ကိုကြော်လွန်ပြီးတော့အလွန်အမင်းချင်းချောက်နေပါတယ်ကမ္ဘာကြီးမှာတခါမှမမြင်ဘူးတဲ့အင်အားနဲ့မိကုံရန်ကုံတုံ့ပြန်တာကြုံရမယ်ဆိုတာထပ်ပြောချင်ပါတယ်လို့သမ္မတထရမ့်ပြောကြားသွားတာဖြစ်ပါတယ်မြောက်ကိုရီးယားရဲ့မစ်ဆိုင်းဒုံးတွေထဲမှာထဲသွင်းတက်ဆင်နိုင်လောက်တဲ့အသေးစားနျူကလ িয়ার ထိပ်ဖူးကိုမြောက်ကိုရီးယားတို့အအောင်မြင်မြင်နဲ့တိဆောက်ထားနိုင်ပြီလို့အမေရိကန်ထောက်လှမ်းရေးဌာနရဲ့ပြီးခဲ့တဲ့လတုန်းကသုံးသပ်ချက်ကိုသတင်းမီဒီယာတွေမှာထုတ်ပြန်လိုက်ပြီးနိုင်ပိုင်းအကြာမှာပဲသမ္မတထရမ့်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့လကပြစ်လွတ်ဆန်းသက်ခဲ့တဲ့တိုက်ချင်းဖြစ်ပယ်ထိန်တုံးဟာအမေရိကန်ပြည်မကြီးအထိရောက်နိုင်စွမ်းရှိတယ်လို့မြောက်ကိုရီးယားကပြီးခဲ့တဲ့ရက်ပိုင်းတွေကပဲပြောကြားခဲ့ပါတယ်။မြောက်ကိုရီးယားအပေါ်ကုလသမဂ္ဂကပြင်းထန်တဲ့ပိတ်ဆို့တံခတ်မှုတွေချမှတ်ခဲ့ပြီးတဲ့နောက်မှာအမေရိကန်အပေါ်နျူကလ িয়ার အင်အားနဲ့တိုက်ခိုက်ဆုံးမမယ်ဆိုတဲ့အထိမြောက်ကိုရီးယားဘက်ကပြင်းပြင်းထန်ထန်ချင်းချောက်ခဲ့ပါတယ်
။ပြဿနာပေါင်းစုံဝိုင်းနေတဲ့တောင်အာဖရိကသမ္မတဂျက်ကော့ဖ်ဇူမာကိုအယုံကြည်မရှိအဆိုတင်သွင်းပြီးတော့ယာဒူးကနေဖယ်ရှားဖို့လွတ်တော်ကနေပြီးတော့ရှစ်ကြိမ်မြောက်ကြိုးပမ်းမှုမှာသမ္မတဂျက်ကော့ဇူမာတည်တည်ကလေးလွတ်မြောက်ခဲ့ပါတယ်။အချိန်9နာရီနီးပါးကြာအောင်အခြေတင်ပြောဆိုမှုတွေမဲပေးမှုမဲရေးတွက်မှုတွေအပြီးလွတ်တော်အမတ်384ဦးမှာထောက်ခံမဲ198မဲကန့်ကွက်မဲ189မဲနဲ့သမ္မတဇူမာအနိုင်ရခဲ့တာပါ။လျှို့ဝှက်မဲပေးစနစ်နဲ့မဲပေးခဲ့ကြတာဖြစ်ပြီးအမတ်9ဦးကတော့မဲမပေးပဲနေခဲ့ကြပါတယ်။အောက်ဒီလိုက်စားမှုတွေနဲ့နာမည်ကြီးကျယ်ကြဆင်းလာနေတဲ့သမ္မတဂျက်ကော့ဇူမာကြောင့် ANC African မျိုးသားကွန်ကရက်ပါတီဟာပြီးခဲ့တဲ့နှစ်တုန်းကကျင်းပခဲ့တဲ့ဒေသခံရွေးကောက်ပွဲတွေမှာအဓိကကျတဲ့ဒေသ3ခုမှာရှုံးနိမ့်ခဲ့ရပါတယ်။မနေ့ကမဲသာရမှုနဲ့ဂျက်ကော့ဇူမာအနိုင်ရခဲ့တဲ့အထိမ့်မှန်အဖြစ် ANC ပါတီဝင်တွေဟာလွှတ်တော်အတွင်းမှာရောအပြင်မှာပါကခုံပျော်ရွှင်ခဲ့ကြပါတယ်။ဒါပေမဲ့လည်းသူတို့ပါတီရဲ့အကြက်တဲကပြီးမသွားနိုင်သေးဘူးဆိုတာပါတီဝင်တွေသဘောပေါက်ထားကြပုံရပါတယ်။ဘာကြောင့်လဲဆိုတော့သူတို့ပါတီအတွင်းကပဲအမတ်အနည်းဆုံး2000လောက်ကသမ္မတဂျက်ကော့ဇူမာကိုကန့်ကွက်မဲတွေထည့်ခဲ့ကြတာပါ။
ကင်ညာနိုင်ငံမှာတော့အင်ကာနီကကျင်းပတဲ့သမ္မတရွေးကောက်ပွဲမဲရလတ်တွေကိုစတင်ရေတွက်နေပါပြီ။လက်ရှိသမ္မတကရှေ့ပြေးနေပါတယ်။အစောပိုင်းရေတွက်ပြီးသလောက်ကနဦးရလတ်တွေကိုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ခဲ့တာမှသမ္မတအူဟူရူကင်ညာတာက55ရာခိုင်နှုန်းအဓိကပြိုင်ဘက်ရိုင်လာအိုဒင်ကာက44ရာခိုင်နှုန်းရရှိထားပါတယ်။ သမရကညာဒါကဒီဒုတိယသမရတက်တန်းအနိုင်ရဖို့မျှော်လင့်ထားပေမဲ့ဟိုးရင်တွေကနိုင်ငံရေးပြိုင်ဘက်ဖြစ်တဲ့မစ္စတာအိုဒင်ဂါရဲ့စိန်ခေါ်မှုကိုရင်ဆိုင်ခဲ့ရပါတယ်။တနိုင်ငံလုံးမှာမဲယုံပေါင်း 4,000 နီးပါးရှိတဲ့အတွက်အပိသက်မဲရလက်တွေကိုတရားဝင်ထုတ်ပြန်နိုင်ဖို့တော့သတင်းတစ်ပတ်လောက်ကြာနိုင်ပါတယ်။ရွေးကောက်ပွဲကျင်းပတဲ့နေ့မှာမိုးရွာပြီးတော့ဒီနေ့လုံးမိုးလေဝသအခြေအနေမကောင်းပေမဲ့မဲဆန္ဒရှင်တွေဟာမဲပေးနိုင်ဖို့အတွက်နိုင်နဲ့ချီပြီးတန်းစီဆောင်ဆိုင်ခဲ့ကြပါတယ်။နိုင်ငံတကာရွေးကောက်ပွဲလေ့လာသူတွေထဲမှာပါတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဟောင်းဂျွန်ကယ်ရီကမဲယုံတွေမှာတန်းအရှည်ကြီးတွေဖြစ်နေတာဟာကံကြာမဲဆန္ဒရှင်တွေရဲ့ခိုင်မာတဲ့ဆန္ဒကိုပြသနေတာလို့ပြောကြခဲ့ပါတယ်
။ IS သွေးကြွအဖွဲ့ကိုထောက်ပံ့ကူညီဖို့စ조사မှုလူသက်ဖို့စ조사ခဲ့မှုတွေနဲ့အမေရိကန်ပြည်တော်စုမေရီလန်းပြည်နယ်မှာနေထိုင်ခဲ့ဘူးသူအသက်25နှစ်အရွယ်ဘင်္ဂလားဒေ့ရှ်နိုင်ငံသားတဦးကိုအမေရိကန်ပြည်ထောင်စုခုံတမာရီယုံကမနေ့ကပဲရေးယူခဲ့ပါတယ်။နလစ်ဒတ်စ်ဟာ IS တွေကြောင့်ဖွဲ့ကိုထောက်ပံ့ကူညီမှုနဲ့အမေရိကန်တပ်ဖွဲ့ဝင်တဦးကိုတပ်ဖြတ်ဖို့စ조사ခဲ့မှုနဲ့ရေးယူခံခဲ့ရတာပါ။နလစ်ဒတ်စ်ဟာ IS တွေကြောင့်ကိုအားပေးထောက်ခံသူအဖြစ်ဟန်ဆောင်ပြီးတော့ FBI အမေရိကန်ပို့ထောင်လိုက်ဖွဲ့နဲ့လှုပ်လှုပ်လာခဲ့တဲ့ကာလ2015ခုအောက်တိုဘာနဲ့2016ခုစက်တင်ဘာလအတွင်းအမေရိကန်တပ်ဖွဲ့ဝင်တဦးကိုတပ်ဖြတ်ဖို့ကြံစီခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။နလစ်ဒတ်စ်အစ္စလမ်ဆွန်ရောက်အုပ်စုတွေကိုအားပေးထောက်ခံခဲ့တဲ့အကြောင်းအင်တာနက်လူမှုကွန်ရက်ထဲကနေပြီးတော့လရီနဲ့ချီရေးသားခဲ့တယ်လို့အစိုးရရှိနေတဲ့ကဆိုပါတယ်။ပြီးခဲ့တဲ့နှစ်တုန်းကနလစ်ဒတ်စ်နဲ့အရက်ဝတ်ထောက်လိုင်းတူဦးဟာတနက်တင်တဲ့ကြီးစံတွေကိုတူဝယ်ယူခဲ့ကြပြီးတော့ထောက်လိုင်းရဲ့အိမ်ကိုအပြန်ကားပေါ်မတက်ခင်မှာအဲ့ဒီထောက်လိုင်းကိုတတ်ဖြတ်ဖို့လုပ်ခဲ့တာကိုဆိုပြီးတော့ဒီအစိုးရရှိနေတဲ့ကပြောပါတယ်။အဲ့လိုတတ်ဖြတ်ဖို့စ조사နေချိန်မှာပဲသူ့ကို FBI ထောက်လိုင်းဖွဲ့ကဖမ်းဆီးထားတာပါ။သူ့ကိုဖမ်းဆီးထားပြီးတော့ပြစ်မှုမှထင်ရှားတယ်ဆိုလို့ရှိရင်တရားရုံးကဆုံးဖြတ်တယ်ဆိုလို့ရှိရင်ထောက်နဲ့တစ်သက်ကြားခံရဖို့ရှိနေပါတယ်။
ကတည်းကမနက်ဖက်မြမပါတာဆီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုံနေပေးနေပါတယ်ရှင်
ဟုတ်ကဲ့ဒီမနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်မြန်မာနိုင်ငံမှာ၈လလုံးလူမှုအုံကြွလှုပ်ရှားမှုကြီးဖြစ်ခဲ့တာ29နှစ်ကြာလာပြီဖြစ်ပေမဲ့၈လလုံးတောင်းဆိုချက်တွေအတိုင်းအပြည့်အဝမရသေးဘူးလို့လူမှုလှုပ်ရှားမှုကြီးထဲမှာပါဝင်ခဲ့သူတွေကပြောလိုက်ပါတယ်အခုလက်ရှိအရသာအစိုးရအုပ်ချုပ်နေပေမဲ့ပြည်သူအစိုးရစစ်စစ်အဖြစ်မရတည်နိုင်သေးဘူးလို့၈လလုံး29နှစ်ပြည့်နှစ်ပတ်လည်မှာထောက်ပြလိုက်ကြတာဖြစ်ပါတယ်ရှင်လေးလုံးចောင်းသားလှုပ်ရှားမှုတွေကိုဦးဆောင်ခဲ့တဲ့ကိုမွင်းကိုနိုင်ကလည်းစစ်ပွဲတွေအားလုံးရက်စဲပြီးတော့ဒီငြိမ်းချမ်းရေးရဖို့နဲ့တိုင်းရင်းသားအားလုံးညီညွတ်ပြီးဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ဖို့အတွက်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့လိုတယ်လို့ပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာပါတီစုံဒီမိုကရေစီစနစ်ပေါ်ပေါက်လာဖို့1988ခုနှစ်ဩဂတ်လ10ရက်နေ့ကစတင်ပြီးတော့နိုင်ငံတော်ဝန်တောင်းဆိုဆန္ဒပြပွဲတွေစတင်ခဲ့တာဖြစ်ပါတယ်။တနိုင်ငံလုံးကလူတန်းစားအလွှာဆုံးပြည်သူတွေလွမ်းပေါ်ထွက်ဆန္ဒပြမှုတွေကြောင့်အဲ့ဒီအချိန်တုန်းကဆိုရှယ်လစ်ပါတီအစိုးရပြုတ်ကျခဲ့ပြီးစစ်တပ်ရဲ့ပြစ်ခတ်နှိမ်နှင်းမှုကြောင့်ចောင်းသားပြည်သူအများအများတေဆုံဖမ်းဆီးခံရပါတယ်ပြည်သူ့ရဲတော်ပုံအတွင်းမှာတေဆုံပျောက်ဆုံးသွားသူတွေအတွက်အထိတ်အမှတ်ဆူတောင်းပွဲတွေကိုလည်းအဲ့ဒီအချိန်တုန်းကလှုပ်ရှားမှုတွေကိုဦးဆောင်ခဲ့ကြတဲ့88မျိုးဆက်ခေါင်းဆောင်တွေကတင်းတင်းလာနေတော့ကျင်းပခဲ့ကြပါတယ်ရှင်
အရှေ့တောင်အာရှအာဆီယံအသင်းထူထောင်ခဲ့တဲ့နှစ်90ပြည့်အထိတ်အမှတ်အခမ်းအနားကိုဒီနေ့အလှည့်ကျဥက္ကဋ္ဌနိုင်ငံဖြစ်တဲ့ဖိလစ်ပိုင်နိုင်ငံမနီလာမြို့မှာမနေ့ကကျင်းပခဲ့ပါတယ်။အာဆီယံရဲ့ရွှေတုခမ်းနားမှာအဖွဲ့ဝင်10နိုင်ငံရဲ့ခေါင်းဆောင်တီးတီးကဗီဒီယိုသွင်လာပြီးပါခဲ့ကြတဲ့အထက်မှာမြန်မာသမ္မတဦးထင်ကျော်ကလည်းအခုလိုပြောကြခဲ့ပါတယ်
။ပြီးခဲ့တဲ့နှစ်ပေါင်း90ရဲ့အတွေ့အကြုံတွေအပေါ်အခြေခံပြီးတိုးတက်ပြောင်းလဲနေတဲ့ကမ္ဘာအခြေအနေများကြားမှာအာဆီယံအဖွဲ့ကြီးကိုရှင်သန်ထက်မြက်တဲ့အဖွဲ့စည်းကြီးအဖြစ်ရည်တည်သွားနိုင်ဖို့ဆက်လက်ကြိုးပမ်းသွားမှာဖြစ်ပါတယ်။အာဆီယံပြည်သူများအားလုံးပျော်ရွှင်ချမ်းမြေ့ကြပါစေ။မင်္ဂလာပါအာဆီယံ
ပြီးခဲ့တဲ့ရက်နိုင်ငံအတွင်းကကျင်းပခဲ့တဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများညီလာခံပြီးဆုံးပွဲအထိမ်းအမှတ်ဖြစ်ရွှေတုခမ်းနားကိုကျင်းပခဲ့တဲ့ခါမှာအခမ်းအနားမှုဖြစ်တဲ့ဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးအလန်ပီတာခေတန်တို့ကဖွင့်ပွဲကိုပြောပါတယ်အာဆီယံအသင်းအနေနဲ့သဘောတူညီမှုရဖို့ခက်ခဲတဲ့လုပ်ငန်းတွေရှိခဲ့ပေမဲ့လည်းနိုင်ငံသားဝန်ကြီးတွေအနေနဲ့အာဆီယံရဲ့အလဲလက်လမ်းစဉ်အကြောင်းထုတ်ဖော်ပြောဆိုရဲခဲ့ကြပြီးတော့နိုင်ငံရဲ့အကျိုးစီးပွားထက်ဒေသတွင်းအကျိုးစီးပွားကိုဦးစားပေးနိုင်ခဲ့တဲ့အကြောင်းထည့်သွင်းပြောဆိုခဲ့ပါတယ်
မလေးရှားနိုင်ငံမှာရောက်ရှိနေတဲ့အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ဟာဒီကနေ့မှာတော့မလေးရှားဒုတိယဝန်ကြီးချုပ် Zahid Hamidi နဲ့တွေ့ဆုံမှာဖြစ်ပါတယ်။ Kuala Lumpur မြို့တော်ကိုအင်္ဂါနေ့ကရောက်လာတဲ့ဝန်ကြီး Tillerson ဟာမလေးရှားဝန်ကြီးချုပ် Najib Razak နဲ့ရောက်ချင်းမှာပဲတွေ့ဆုံပါတယ်။မြောက်ကိုရီးယားအပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီချမှတ်ထားတဲ့ဒဏ်ခတ်မှုတွေအတိုင်းမလေးရှားကလိုက်နာအကောင့်ထဲပို့ဖို့အပြင်မလေးရှားနိုင်ငံထဲမှာရှိနေတဲ့မြောက်ကိုရီးယားရဲ့စီးပွားရေးလုပ်ငန်းတွေလျှို့ဝှက်လှုပ်ရှားမှုတွေကိုနှိမ်နင်းဖို့လည်းအမေရိကန်နိုင်ငံသားဝန်ကြီးကတိုက်တွန်းမယ်လို့ခန့်မှန်းရကြောင်းဒေသရင်းသတင်းစာတွေကပေါ်ပြပါရဲဝင်ကြီးတယ်လဆင်ဟာအင်္ဂါနေ့အစောပိုင်းကတော့ထိုင်းနိုင်ငံကိုသွားရောက်ပြီးတော့ထိုင်းဝင်ကြီးချုပ်ပရာယုတ်ချန်အိုချာနိုင်ငံခြားရေးဝင်ကြီးဒွန်ပရမုတ်ဝီနိုင်းတို့နဲ့လည်းတွေ့ဆုံခဲ့ပါရဲမြောက်ကိုရီးယားရဲ့နျူကလ িয়ার ရန်တိုးနေချိန်မှာအမေရိကန်အနေနဲ့ဒေသရင်းကမဟာမိတ်နိုင်ငံတွေရဲ့ထောက်ခံမှုရအောင်စူးစမ်းနေပုံရတယ်လို့လေလာသူတွေကသုံးသပ်နေပါတယ်
တရုတ်နိုင်ငံကတောတောင်ထူထပ်တဲ့စီချွန်ပြည်နယ်မှာပြင်းအား 6.5 ရှိတဲ့ငလျင်တစ်ခုမနေ့ကညပိုင်းမှာလှုပ်ခတ်ခဲ့တယ်လို့အမေရိကန်ဘူမိဗေဒဆိုင်ရာသုတေသနဌာနကပြောပါတယ်။အဲ့ဒီငလျင်တန်းကြောင့်လူ100လောက်အသက်အန္တရာယ်ဆိုးရိမ်နေရပြီးထောင်ထဲချီတဲ့လူတွေလည်းဒဏ်ရာရထားတယ်လို့တရုတ်ဆိုကပြောပါတယ်။လောဆယ်လူအနည်းဆုံး4ဦးသေဆုံးပြီးတော့30ဒဏ်ရာရထားပါတယ်။2008ခုနှစ်ကလှုပ်ခတ်ခဲ့တဲ့ငလျင်ကြောင့်လူပေါင်း 8,900 လောက်သေဆုံးခဲ့တဲ့နေရာနဲ့မနေ့ကလှုပ်ခတ်ခဲ့တဲ့နေရာတက်ပြီးတော့မွေးလာပါဘူး။
အခုဆက်လက်ပြီးတော့သတင်းလွှာတွေကိုတင်ဆက်မှာပါ။အာရှခီးထွက်နေတဲ့အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ဟာမလေးရှားနိုင်ငံကိုရောက်ရှိနေပါတယ်။အာရှနိုင်ငံတွေမှာရှိနေတဲ့ဒီမြောက်ကိုရီးယားတွေနဲ့စီးပွားရေးလုပ်ငန်းတွေလျှို့ဝှက်လှုပ်ရှားမှုတွေကိုနှိမ်နင်းနိုင်ဖို့နဲ့မြောက်ကိုရီးယားအစိုးရနဲ့အဆက်ဖြတ်ဖို့တိုက်တွန်းတဲ့ခီးစဉ်လို့ဒီညင်နိုင်တဲ့အကြောင်းအမေရိကန်နိုင်ငံသားဝင်ကြီးရဲ့ခီးစဉ်ကိုတော့မတ်ဆုမြတ်မွန်ကဆက်ပြီးတော့ပြောပြမှာပါရှင်။
ဖိလစ်ပိုင်နိုင်ငံကအာဆီယံနိုင်ငံသားရေးဝင်ကြီးအဆင့်စီဝေးဝဲတွေကိုတက်ရောက်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဝင်ကြီး Rex Tillerson ဟာအင်္ဂါနေ့မနေ့ပိုင်းကထိုင်းနိုင်ငံကိုသွားရောက်ခဲ့ပါတယ်။ထိုင်းနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့2014ခုနှစ်နောက်ပိုင်းမှာထိုင်းနဲ့အမေရိကန်ဆက်ဆံရေးတန့်သွားခဲ့တာကြောင့်အခုနိုင်ငံသားရေးဝင်ကြီး Tillerson ရဲ့ခရီးဟာ3နှစ်အတွင်းမှာအဆင့်အမြင့်ဆုံးအမေရိကန်တာဝန်ရှိသူတစ်ယောက်ပထမဆုံးလာတဲ့ခရီးဖြစ်ပါတယ်။9နှစ်လောက်သာကြာတဲ့ထိုင်းနိုင်ငံခီးစဉ်အတွင်းမှာထိုင်းဝင်ကြီးချုပ် Prayut Chan O-cha နိုင်ငံသားရေးဝင်ကြီး Don Pramod Winain တို့နဲ့နိုင်ငံသားရေးဝင်ကြီး Tillerson တွေ့ဆုံခဲ့ပါတယ်။ထိုင်းကောင်ဆောင်နေနဲ့တွေ့ဆုံမှုအတွင်းမှာနှစ်နိုင်ငံဆက်ဆံရေးရေရှည်ခိုင်မြဲရေးအပြင်ဒေသရင်းလုံခြုံရေးအတွက်ထိုင်းနဲ့ American ပူးပေါင်းဆောင်ရွက်နေတဲ့ကိစ္စတွေ၊ကုန်သွယ်ရေးကိစ္စတွေအပြင်တောင်တရုတ်ပင်လယ်ကိစ္စနဲ့မြောက်ကိုရီးယားရဲ့ချင်းချောက်ရန်လိုဒေသရင်းနဲ့ကမ္ဘာရေးရာကိစ္စတွေကိုဆွေးနွေးခဲ့တယ်လို့ဘန်ကောက် American တန်ယုံပြောခွင့်ရသူက VOA ကိုပြောကြားခဲ့ပါတယ်။ထိုင်းနဲ့အမေရိကန်ကြားမှာလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေခိုင်မာနေတယ်လို့ထိုင်းနိုင်ငံရောက်နေစဉ်မှာဝန်ကြီးတယ်လဆန်ကအခုလိုပြောကြားခဲ့ပါတယ်
။ Our security alliance here in Thailand continues to be strong. It dates back to an era of conflict in this region. As we hope today
ထိုင်းနိုင်ငံနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေဆက်လက်ခိုင်မာနေပါတယ်။ဒီဒေသမှာစစ်ပွဲတွေဖြစ်နေတဲ့အချိန်ကတည်းကပူးပေါင်းဆောင်ရွက်မှုတွေစတင်ခဲ့တာပါ။ဒီကနေ့အချိန်မှာပူးတွဲစီရေးလေ့ကျင့်မှုပေါင်း130ကျော်လုပ်ဖို့မျှော်လင့်ထားပါတယ်။ဒါဟာနိုင်ငံအကြားဘလောက်နီးကပ်တဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုရှိသလဲဆိုတာကိုပြသနေတာပါ။ခိုင်မာတဲ့နိုင်ငံဆက်ဆံရေးကိုအမေရိကန်ကတန်ဖိုးထားသလိုထိုင်းအစိုးရကလည်းတန်ဖိုးထားတယ်ဆိုတာသိနိုင်ပါတယ်
။မြောက်ကိုရီးယားရဲ့နျူကလ িয়ার ရန်တိုးလာနေချိန်မှာအမေရိကန်အနေနဲ့ဒေတာရင်းကမဟာမိတ်နိုင်ငံတွေနဲ့ထောက်ခံမှုရအောင်စူးစမ်းနေပုံရတယ်လို့လေလာသူတွေကသုံးသပ်ပါတယ်။မြောက်ကိုရီးယားအပေါ်ကုလသမဂ္ဂချမှတ်ထားတဲ့အရေးယူတန်းခတ်မှုတွေအတိုင်းထိုင်းနိုင်ငံကလိုက်နာပြီးမြောက်ကိုရီးယားနဲ့ကုန်သွယ်ရေးကိုရှော့ချခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံအပြီးမှာထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ပရမုတ်ဝင်းနိုင်းကခုလိုပြောကြားခဲ့ပါတယ
်မကရာပီတလောက်ဒီမိထုနာနဲ့ကပ်မကရာပီနီ
2016ခုနှစ်ဇန်နဝါရီလကနေဇွန်လနောက်တစ်ခါ2019ခုနှစ်ဇန်နဝါရီလကနေပြီးတော့ဇွန်လအထိကုန်သွယ်ရေးကိုနှိုင်းယှဉ်ကြည့်မယ်ဆိုရင်ကုန်သွယ်ပမာဏ94ရာခိုင်နှုန်းကျဆင်းသွားတာကိုတွေ့ရမှာပါ
။ကုန်သွယ်တန်ဖိုးအမေရိကန်ဒေါ်လာနဲ့ဆိုရင် 16.4 သန်းကနေဒေါ်လာ9သိန်းအထိကျသွားတာဖြစ်တယ်လို့ထိုင်းနိုင်ငံသားဝန်ကြီးကပြောကြားခဲ့ပါတယ်။ပယ်ထိန်တုံးနဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှုအစီအစဉ်တွေလုပ်နေတဲ့မြောက်ကိုရီးယားအစိုးရအတွက်ဝင်ငွေမရတော့အောင်အရှိတောင်အာရှနိုင်ငံတွေပို့ပြီးလုပ်ဖို့အတွက်နိုင်ငံသားဝန်ကြီးတယ်လဆင်ကသူ့ရဲ့အာရှခီးစဉ်အတွင်းမှာအဓိကဦးစားပေးတိုက်တွန်းနေပုံရပါတယ်။မ မြောက်ကိုရီးယားအစိုးရအကျိုးရှိစေတဲ့ကုမ္ပဏီတွေထိုင်းနိုင်ငံထဲမှာရှိနေတယ်လို့အမေရိကန်ကယုံကြည်တဲ့အတွက်အဲ့ဒီမြောက်ကိုရီးယားကုမ္ပဏီတွေကိုပိတ်ဖြတ်ဖို့စူးစမ်းတိုက်တွန်းနေတယ်လို့ဝန်ကြီးတီလက်ဆန်နဲ့အတူခီးသွားနေတဲ့အရှေ့အာရှနဲ့ပစိဖစ်ရေးရလက်ထောက်နိုင်ငံသားရေးဝန်ကြီးဆူဇန်တွန်တန်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဟာအင်ကာနေမှာပဲထိုင်းနိုင်ငံကနေမလေးရှားနိုင်ငံကိုခီးဆက်ခဲ့ပါတယ်။ကွာလာလမ်ပူမြို့တော်မှာလည်းဝန်ကြီးချုပ်နာဂျီဘရာဆက်နဲ့တွေ့ဆုံပါတယ်။တဒမဆက်ဆံရေးနှစ်ပေါင်း60ကြာပြီဖြစ်တဲ့အမေရိကန်နဲ့မလေးရှားနှစ်နိုင်ငံဆက်ဆံရေးမှာပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ရေးကိုအဓိကထားဆွေးနွေးတယ်လို့အမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။နှစ်နိုင်ငံဆက်ဆံရေးနဲ့ကုန်သွယ်ရေးကိစ္စတွေအပြင်အကြမ်းဖက်မှုတိုက်ဖျက်ရေးနဲ့နိုင်ငံတကာမှာစိုးရိမ်စရာဖြစ်နေတဲ့ကိစ္စတွေကိုဆွေးနွေးကြတယ်လို့မလေးရှားကလာတဲ့သတင်းတွေမှာဖော်ပြကြပါတယ်။မြောက်ကိုရီးယားအပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ထားတဲ့တန်ခတ်အရေးယူမှုတွေအတိုင်းမလေးရှားကလိုက်နာအကောင့်ထဲပို့ဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးကမလေးရှားဝန်ကြီးချုပ်ကိုတိုက်တွန်းမယ်လို့ယုံကြည်ရပါတယ်။မြောက်ကိုရီးယားနဲ့ပတ်သက်လို့ထောက်လှမ်းရေးအချက်အလက်တွေမျှဝေဖို့နဲ့ဒေသရင်းမှာမြောက်ကိုရီးယားရဲ့လျှို့ဝှက်လှုပ်ရှားမှုတွေကိုနှိမ်နင်းဖို့လည်းတိုက်တွန်းမယ်လို့မျှော်လင့်ရကြောင်း Straits Times သတင်းစာရဲမှဖော်ပြထားပါတယ်။အမေရိကန်တို့ထောက်လှမ်းချက်တွေအရမလေးရှားနိုင်ငံဟာမြောက်ကိုရီးယားနဲ့သူ့ရဲ့အကျိုးဆောင်တွေမျက်စိကျတဲ့နေရာတစ်ခုဖြစ်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအန်ရဲ့အဖေတို့မအေခွဲအကိုကင်ဂျုံနမ်ဟာကွာလာလမ်ပူလေဆိပ်မှာပဲအသက်ခံခဲ့ရတာဖြစ်ပါတယ်။မလေးရှားမှာမြောက်ကိုရီးယားတို့လျှို့ဝှက်စီးပွားရေးလုပ်ငန်းတွေရှိသလိုကာကွယ်ရေးဆိုင်ရာကုန်ပစ္စည်းတွေကိုတင်ပို့ဖို့မလေးရှားစိတ်ကန်းတွေလေဆိပ်တွေကိုမြောက်ကိုရီးယားတို့ကအသုံးပြုနေတယ်လို့တန်တမန်တွေမလေးရှားအစိုးရတာဝန်ရှိသူတွေရဲ့အပြောကိုကိုးကားပြီးတော့ Straits Times သတင်းစာထဲမှာရေးထားပါတယ်။အဲ့ဒီလုပ်ငန်းတွေကိုနှိမ်နင်းဖို့အတွက်မလေးရှားကိုအမေရိကန်ကတိုက်တွန်းမယ်လို့လည်းယုံကြည်ရပါတယ်။နိုင်ငံသားရေးဝန်ကြီးတီလက်ဆန်ဟာဒီကနေ့ပုတ်ထုံးနေမှာတော့မလေးရှားဒုတိယဝန်ကြီးချုပ်ဇာဟီဒ်ဟာမီဒီနဲ့တွေ့ဆုံပြီးရင်တော့သူ့ရဲ့အာရှခရီးစဉ်ကိုအဆုံးသတ်မှာဖြစ်ပါရဲ့ရှင်။
မဆူမြန်မာမှာရှင်ဒါနဲ့တစ်ဆက်တည်းဒီအမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ဟာမြန်မာဒုတိယနိုင်ငံသားရေးဝန်ကြီးဦးကျော်တင်နဲ့လည်းတွေ့ဆုံခဲ့ပါတယ်။မြောက်ကိုရီးယားအရေးအပါဝင်ဒေတာရင်းနဲ့နှစ်နိုင်ငံကြားစိုးရိမ်မကင်းဖြစ်မှုတွေအပေါ်မှာပုံမပူးပေါင်းဆောင်ရွက်နိုင်မယ့်နည်းလမ်းတွေကိုဆွေးနွေးခဲ့တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဌာနက VOA ကိုပြောပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမှာကျင်းပခဲ့တဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးပြင်ပမှာတိချာတွေ့ဆုံတာကိုတော့ဩဂုတ်လ6ရက်နေ့ကပြုလုပ်ခဲ့တာပါ။သူတို့နှစ်ဦးအဓိကဆွေးနွေးခဲ့တဲ့အကြောင်းအရာတွေကိုတော့အမေရိကန်နိုင်ငံသားရေးဌာနအရှေ့အာရှရေးရာဘူရိုရဲ့ပြောခွင့်ရအမျိုးသမီး Grace Trike က VOA ကိုအခုလိုပြောပါတယ်
။ The two discussed how to further cooperation on issues of bilateral and regional concern including North Korea.
သူတို့နှစ်ဦးဟာနိုင်ငံရေးနဲ့မြောက်ကိုရီးယားပါဝင်ဒေသန္တရစိုးရိမ်မကင်းဖြစ်မှုကိစ္စရပ်တွေနဲ့ပတ်သက်လို့ဘယ်လိုပုံမပူပေါင်းဆောင်ရွက်နိုင်မလဲဆိုတာကိုဆွေးနွေးခဲ့ကြပါတယ်။မြောက်ကိုရီးယားဘက်ကတရားမဝင်တဲ့နျူကလ িয়ার နဲ့ပဲ့ထိန်တုံးအစီအစဉ်တွေဆက်လက်လှုပ်ဆောင်နေတဲ့အပေါ်နိုင်ငံတကာလူ့အဖွဲ့အစည်းရဲ့ဆန့်ကျင်မှုကသွေးစီးခိုင်မာတဲ့အကြောင်းကိုပြတ်သားလို့တဲ့အတွက်မြောက်ကိုရီးယားပေါ်တန်တမာရေးနဲ့စီးပွားရေးရဝိုင်းကျင်ထားမှုပိုတိုးလာစေဖို့ကမ္ဘာထွန်းရှိနိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုကကြိုးပမ်းလှုပ်ဆောင်နေပါတယ်။
American ဘက်ကအဓိကစိုးရိမ်တဲ့အချက်တွေထဲမှာလေကုလသမဂ္ဂလုံခြုံရေးကောင်စီကမြောက်ကိုရီးယားအပေါ်ချမှတ်ထားတဲ့တန်ခတ်အရေးယူမှုတွေနဲ့မြန်မာနိုင်ငံညီဆွတ်မှုရှိနိုင်မလားဆိုတဲ့အချက်ဖြစ်နိုင်တယ်လို့လည်းမြန်မာအရေးကျွမ်းကျင်သူ American ပါမောခ David Steinberg ကသုံးသပ်ပါတယ
် But I mean Myanmar knows exactly what the US wants done no question about that
American ကဘလို့ဖြစ်စေချင်တယ်လဲဆိုတာမြန်မာဘက်ကကောင်းကောင်းသိပါတယ်ဒီအတွက်မေကွန်ထုတ်ဆရာမရှိပါဘူး။ဒါပေမဲ့တခုမေကွန်ထုတ်ဆရာဖြစ်လာတာကတန်တပန်ရေးအရာအထူးကြံစီဖို့ဆိုတဲ့အချက်ပါ။အရေးယူတန်ခတ်မှုဆိုတဲ့ခေါင်းစဉ်အောက်မှာမြောက်ကိုရီးယားကိုတန်တပန်ရေးအရာအထူးကြံအောင်လုပ်ဖို့ပြောလာတဲ့အပိုင်းမှာအမေရိကန်အနေနဲ့တန်တပန်ရေးတဲ့ပိုပြီးပြင်းထန်တဲ့အရေးယူမှုမျိုးလိုလားတယ်လို့ကျွန်တော်နားလည်မိပါတယ်။စီရေးရအရေးယူမှုလိုမျိုးတကယ့်ပြင်းထန်တဲ့တုံ့ပြန်အရေးယူမှုတွေမလုပ်ဆောင်ခင်မှာတစ်ဖက်နဲ့တစ်ဖက်အပြန်အလှန်စကားပြောဖို့လိုအပ်ပါတယ်။စီရေးရတုံ့ပြန်မှုမလုပ်ခင်မှာတန်တမာရေးရဖြစ်နိုင်တဲ့နီလန်မျိုးစုံအကုန်လုံးကိုအတုံးချဖို့လိုပါတယ
်။ပြီးခဲ့တဲ့ဇူလိုင်လကပဲအမေရိကန်နိုင်ငံသားရေးဌာနရဲ့မြောက်ကိုရီးယားမူဝါဒဆိုင်ရာအထူးသံမက်ကြီးဂျိုးဆက်ဘျွန်းဟာမြန်မာနိုင်ငံကိုတီးတန့်လာရောက်ခဲ့တာကိုကြည့်မယ်ဆိုရင်လေမြောက်ကိုရီးယားနဲ့မြန်မာဆက်ဆံရေးကိုအမေရိကန်ကစိုးရိမ်မကင်းဖြစ်နေကြောင်းတွေ့ရတယ်လို့ပါမောခ်စတိုင်းဘတ်ကပြောပါတယ်။နိုင်ငံသားရေးဝန်ကြီးတယ်လဆန်ဟာဖိလစ်ပိုင်နိုင်ငံခီးစဉ်နောက်မှာထိုင်းနဲ့မလေးရှားနိုင်ငံတွေကိုလည်းတွားရောက်ပြီးမြောက်ကိုရီးယားနဲ့တန်တမန်ဆက်ဆံရေးအရာပါဖိအားပေးဖို့တိုက်တွန်းဆွေးနွေးမှုတွေရှိခဲ့တာပါ။ဒါကြောင့်အမေရိကန်ကတိုက်တွန်းသလိုအာဆီယံအနေနဲ့မြောက်ကိုရီးယားကိုတန်တမန်ရေးအရာဖိအားပေးတာမျိုးလုပ်နိုင်သလားဆိုတဲ့မေးခွန်းအပေါ်မှာတော့
Well, you, I think ASEAN as a whole will
မြောက်ကိုရီးယားပေါ်ကုလသမဂ္ဂရဲ့တန်ခါအရေးယူမှုကိုအာဆီယံအဖွဲ့ဝင်နိုင်ငံအားလုံးကထောက်ခံထားပါတယ်။ဒါပေမဲ့အာဆီယံတက်တဲ့အနေနဲ့မြောက်ကိုရီးယားအပေါ်တုံ့ပြန်တာမျိုးဆိုရင်တော့မြောက်ကိုရီးယားနဲ့အာဆီယံတန်တမာရေးဆက်ဆံမှုရှိနေတာပါ။ဖိလစ်ပိုင်မှာကျင်းပတဲ့အာဆီယံနိုင်ငံကြားရေးအစည်းအဝေးကိုအမေရိကန်လိုပဲမြောက်ကိုရီးယားနိုင်ငံကကိုယ်စားလှယ်နဲ့တက်ရောက်ခဲ့ပါတယ်
။မြောက်ကိုရီးယားနဲ့မြန်မာဆက်ဆံရေးမှာအမေရိကန်ဘက်ကစိုးရိမ်မကင်းဖြစ်နေတဲ့အချက်တွေထဲမှာတော့အရင်စစ်အစိုးရလက်ထက်မြောက်ကိုရီးယားနိုင်ငံကဒုံးကျည်လက်နက်ပစ္စည်းတွေဝယ်ယူခဲ့တဲ့ကိစ္စပါဝင်နေတယ်လို့နိုင်ငံတကာအကဲခတ်တွေကလည်းသုံးသပ်ပါတယ်။ဒီနှစ်အစောပိုင်းထိအမေရိကန်ကပြင်မှတ်ထားပိတ်ဆို့အရေးယူထားတဲ့နိုင်ငံခြားကုမ္ပဏီတွေနဲ့အဖွဲ့အစည်းပေါင်း30ရဲ့နာမည်စာရင်းမှာ DDI လို့ခေါ်တဲ့မြန်မာအစိုးရမစ်ဆိုင်သုတေသနနဲ့ဖွံ့ဖြိုးရေးဌာနကာကွယ်ရေးဌာနပစ္စည်းထုတ်လုပ်ရေးယုံအမည်လဲပါဝင်နေစေဖြစ်ပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားနဲ့မြန်မာကြားလက်နက်ရောင်းဝယ်မှုမှာပါဝင်ပတ်သက်နေတယ်ဆိုပြီးအမေရိကန်ဗန္ဓာရေးဌာနက2012ခုနှစ်ကတန်ခတ်အရေးယူထားတဲ့ DDI ရဲ့အရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးသိန်းထေးကိုတော့အရေးယူမှုစည်းကမ်းကနေ2013ခုနှစ်မှာရုပ်သိမ်းခဲ့ပါတယ်ရှင်။VOA မြန်မာပိုင်းစီစဉ်ကိုဆက်လက်ထုတ်လင်းနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေတဲ့ကော်မရှင်ရဲ့နောက်ဆုံးထုတ်ပြန်လိုက်တဲ့အစီရင်ခံစာဟာလုံခြုံရေးအဖွဲ့အစည်းတွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဖော်ပြမထားဘူးလို့နိုင်ငံတကာလူခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကဝေဖန်လိုက်ပါတယ်။ဒီအတွက်ကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုမြန်မာအစိုးရကလက်ခံဖို့လဲတိုက်တွန်းခဲ့ပါတယ်။နန်းလောင်ကအပြည့်စုံကိုဆက်ပြီးပြောပြမှာပါ။
ကုလသမဂ္ဂအပါအဝင်လူ့အခွင့်အရေးအဖွဲ့တွေဆွဆွဲနေသလိုရခိုင်ပြည်နယ်မြောက်ပိုင်းမှာလူမျိုးရုံးတပ်ဖြတ်မှုလူရာသူအဖို့ကျူးလွန်တဲ့ရာဇဝမှုမျိုးလှုပ်ခဲတဲ့အထောက်အထားတွေမရှိကြောင်းဖော်ပြခဲ့တဲ့မောင်တော်ဒေတာစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာဟာမှန်ကန်မှုမရှိဘူးလို့ Human Rights Watch အဖွဲ့ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ဒါကြောင့်လဲနိုင်ငံတကာအတိုင်းအဝိုင်းကလက်ခံနိုင်မဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီဖွဲ့စည်းထားတဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုမြန်မာအနာပိုင်တွေကအမြန်ဆုံးလက်ခံဖို့လိုအပ်ကြောင်း HRW ရဲ့အာရှရေးရာလက်ထောက်ညွှန်ကြားရေးမှူး Phil Robertson ကတိုက်တွန်းလိုက်တာပါ
Well, I think that the international community needs to reject the findings of this commission. It needs to say to the Burmese government very clearly that this commission that you appointed was problematic from the start.
Commission ရဲ့တွေ့ရှိချက်တွေကိုနိုင်ငံတကာတိုင်ဝမ်ကပယ်ချဖို့လိုပါတယ်။ Commission ဟာစတင်ဖွဲ့စည်းလိုက်တဲ့ကပြဿနာတွေရှိနေတယ်ဆိုတာမြန်မာစုအကူရှင်းလင်းလင်းပြောဖို့လိုပါတယ်။ခုဆိုရင်လည်းယုံကြည်လက်ခံနိုင်စရာမရှိတဲ့အစီရင်စာထုတ်ပြန်လိုက်ပါပြီ။ Commission ကစုံစမ်းတွေ့ရှိချက်တွေကိုလည်းကျွန်တော်တို့အသိမှတ်မပြုပါဘူး။ရှစ်ဆက်လုတ်တင်တာကတော့ကုလသမဂ္ဂလူခွင့်ရေးကောင်စီကဒီနှစ်စောပိုင်းမှာဦးဆောင်ဖွဲ့စည်းလိုက်တဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုမြန်မာဆွေးနွေးကအပြည့်အဝပူးပေါင်းဆောင်ရွက်တင်တာပါ။အဲ့ဒီအဖွဲ့ကလည်းသူတို့တွားချင်တဲ့ဒေသတွေကိုတွားခွင့်ပြုဖို့အစိုးရအနေနဲ့လည်းဖြစ်နိုင်သမျှအကူအညီလုပ်ကင်ပေးဖို့ဒါမှပဲလူတွေအနေနဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုသူတို့တွေးထားသမျှယုံကြည်ကြည်နဲ့ပြန်ပြီးတော့ပြောပြနိုင်မှာဖြစ်ပါတယ်။
မောင်နှောဒေတာစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာမှာတော့လူအခွင့်ရေးလှုပ်ရှားသူတွေဆွဆွဲနေတယ်လို့မတိုင်းကျင့်ခံရတာအုပ်စုလိုက်မတိုင်းကျင့်တာနှိမ့်ဆက်ညင်မာနာတွေအပါအဝင်လုံခြုံရေးအာဏာပိုင်တွေကျူးလွန်နေဆိုတဲ့ကိစ္စရပ်တွေကိုအတည်ပြုနိုင်ခြင်းမရှိကြောင်းဖော်ပြထားပါတယ်ရခိုင်ပြည်နယ်မှာ2012ခုနှစ်ကစလို့လူမှုအတိုင်းအဝိုင်းကြားတွေးထွက်တန်ယိုပဋိပက္ခတွေဖြစ်ပွားခဲ့ရာကမြန်မာအစိုးရကကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့စုံစမ်းရေးအဖွဲ့အဖွဲ့ကိုလည်းဖွဲ့စည်းပေးထားတာပါသူတမရဦးမြင့်ဆွေဦးဆောင်တဲ့မောင်နှောဒေသစုံစမ်းရေးကော်မရှင်ရဲ့အစီရင်ခံစာကတော့အခုကော်မရှင်ရဲ့အကြံပြုချက်တွေမစ္စတာကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့တိုက်တွန်းချက်တွေကိုစစ်ဆေးပြီးလက်တွေ့အကောင်အထည်ဖော်မဲ့အစ်မြင့်ကော်မတီတရကိုပြည်ထောင်စုအစိုးရကဖွဲ့စည်းတာဝန်ပေးအပ်ဖို့လည်းတိုက်တွန်းထားပါတယ်Phil Robertson ကတော့အစိုးရကဖွဲ့စည်းတဲ့ကော်မရှင်တွေရဲ့တိကျလွတ်လပ်မှုအပေါ်မေးခွန်းထုတ်ခဲ့ပါတယ
်။ Myanmar government and the Tatmadaw have a long history of setting up committees at a time when it looks like they're under international pressure.
ငါတို့ကလည်းပြောရရလာပြီဆိုရင်မြန်မာစုရနဲ့တက်ဖို့ဟာကော်မရှင်တွေဖွဲ့စည်းလေးရှိတဲ့တမန်ကြောင်ရှိပါတယ်။အဲ့ဒီကော်မတီဟာတကယ်တော့ဘာမှလုပ်ကြတာမဟုတ်ပါဘူး။2012ဇွန်လနဲ့အောက်တိုဘာလအတွင်းအကြမ်းဖက်မှုတွေဖြစ်လာတော့HRW ဒဲတွားရောက်စုံစမ်းတဲ့နေရာမှာလူသားလူပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေလူမျိုးတုံးတပ်ဖြတ်မှုမျိုးတွေတွေ့ရပါတယ်။ဒီခါမှာဆွေရကကော်မရှင်တရားဖွဲ့စည်းပေးလိုက်တယ်လို့ပဲအဲဒီကော်မရှင်ကလည်းအကြံပြုချက်အတော်များများထုတ်ပြန်ပါတယ်။ဒါပေမဲ့လို့ဘာမှဖြစ်မလာပါဘူး။ဒါကြောင့်မလို့ပြည်အောင်စုဆွေရကဖန်တီးလိုက်တဲ့ကော်မရှင်ကလည်းငငယ်တကာအတိုင်းဝိုင်းနဲ့ကုလသမဂ္ဂရဲ့အနီးကပ်စောင့်ကြည့်တာမျိုးမရှိဘဲနဲ့ဘလို့အပြောင်းလဲမှလုပ်နိုင်မှာမဟုတ်ဘူးလို့ကျွန်တော်တို့မြင်ပါတယ်။
ရခိုင်ပြည်နယ်ကလူ့အခွင့်အရေးချိုးဖောက်မှုဆွဆွဲချက်တွေရှင်းရှင်းလင်းလင်းဖြစ်ဖို့ဆိုရင်တော့နိုင်ငံတကာကလက်ခံနိုင်တဲ့စုံစမ်းစစ်ဆေးမှုမျိုးတွေဖြစ်ဖို့လိုတယ်လို့လည်းပြောဆိုခဲ့ပါတယ်။ ။ဒါပေမဲ့လည်းမြန်မာအစိုးရကတော့စုံစမ်းရေးကော်မရှင်တွေရဲ့တာဝန်တွေမပြည့်ပြတ်သေးပဲကုလသမဂ္ဂစုံစမ်းမှုတွေလုပ်တာမျိုးဟာလက်တွေ့မကျသလိုကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ဟာလက်တွေ့မြေပြင်အခြေအနေတွေကိုထင်ရှားမှုမရှိဘူးဆိုပြီးလူ့အခွင့်အရေးကောင်စီကအချက်အလက်ရှာဖွေရေးအဖွဲ့ကိုလက်ခံဖို့ညှင်းဆန်းထားတာဖြစ်ပါရဲ့ရှင်
။နန်းလောင်ပါရှင်။မန္တလေးနဲ့အင်းစိန်အချင်းထောင်တွေမှာအချင်းကြနေကြရကဆယ်တန်းဆောင်မွေးရဲတွေကိုအောင်မြင်အောင်ဖြေနိုင်ခဲ့ကြတဲ့အချင်းသားကျောင်းသားကျောင်းသူခနှစ်ဦးကိုသမရဦးထင်ကျော်ရဲ့လူငယ်ချမ်းသာခွင့်နဲ့ဩဂုတ်လ9ရက်နေ့ကပြန်လွတ်ပေးလိုက်ပါပြီ။မန္တလေးအချင်းထောင်ကပြန်လွတ်လာတဲ့ကျောင်းသား9ဦးမှာ3ဘာသာဂုံတူးရှင်1ဦး၊2ဘာသာဂုံတူးရှင်4ဦးနဲ့ရိုးရိုးအောင်သူ2ဦးတို့ပါဝင်ကြောင်းထောင်ပိုင်ကြီးဦးချိုဝင်းထွန်းက VOA ကိုပြောပါရတယ်။အခုလိုကျောင်းသားတွေကိုစာသင်ပေးပြတဲ့အခြေအနေနဲ့ပတ်သက်ပြီး VOA ဝိုင်းတော်သားကိုဇော်ဝင်းလိုင်ကဆက်သွယ်မေးမြန်းတဲ့အခါထောင်ပိုင်ကြီးဦးချိုဝင်းထွန်းကအခုလိုစပြောပါရတယ
်။သူတို့ကတို့ထောင်ထဲရောက်လာတော့ကလေးတွေက10တန်းတပိုင်းစားပေါ့ဗျာပညာသိနေတာပေါ့နော်တပိုင်းစားဖြစ်နေတာပေါ့အဲ့တော့ကျွန်တော်ကသူတို့ကို10တန်းပြန်ပြူရအောင်ဖောင်တင်တာပေါ့အပြင်မှာနော်ဖောင်အပြင်မှာဖြည့်သဘောမျိုးနဲ့ဖောင်တင်ခဲ့ပါတယ်ခင်ဗျာဖောင်တင်ခဲ့ပြီးတော့ကလေးတွေကိုအထက်မှာအကျဉ်းသားဆရာမတွေနဲ့ဒါကျွန်တော်အနီးကျတင်ပါတယ်အကျဉ်းသားဆရာမတွေနဲ့ဆင်ပြီးတော့ပညာရေးဝန်ကြီးဌာနကိုတွားရောက်ညှိနှိုင်းတာပေါ့တော့ညှိနှိုင်းတော့အောင်မြေသာလန်မြို့နယ်ကဟိုမြို့နယ်ပညာရေးမှူးရဲ့စီစဉ်ပေးချက်အရအပြင်ကအထက်တန်းပြဆရာမတွေကကျွန်တော်ထောင်ပါဒီကလေးတွေကိုဟာလာနေ့စဉ်လာရောက်ပင်ကြားပေးပါလေဗျနေ့စဉ်လာရောက်ပင်ကြားပေးပြီးတော့ကျွန်တော်ရဲ့မူလအကျဉ်းသားဆရာမတွေကပြန်ပြီးတော့အနီးကဂိုက်ပြန်လုပ်ပေးပါလေဗျပြန်လုပ်ပေးပြီးတော့ဟာလာညာဆိုလို့ရှင်လည်းအဲ့ဒီအကျဉ်းသားဆရာမတွေနဲ့ပဲအတူတူနေပြီးတော့ဒီညာပိုင်းလည်းအဲ့လိုအနီးကဂိုက်လုပ်တော်တော့ကပညာရေးဝီနာလာဌာနနဲ့ဆက်သွယ်ပြီးတော့ကျွန်တော်ထောင်ပါပဲစာသိဌာနရအောင်ကလေးတွေဆောင်ဝဲအပြင်ကိုထွက်ပြီးတော့ဖြည့်ဟိုဖြည့်အခက်အခဲဖြစ်မှာဆိုလို့ကျွန်တော်ထောင်ပါပဲစာသိဌာနရအောင်ကျွန်တော်ဟိုလျှောက်ထားခဲ့ပါတယ်လျှောက်ထားခဲ့တော့လည်းပညာရေးဝီနာခုခုပြည့်နဲ့အဲကျွန်တော်ထောင်ပါစာသိဌာနဖွင့်ပြီးတော့ဆောင်ဝဲဖြည့်ခဲ့ပါတယ်ဗျဒါကြောင့်မို့လို့လည်းဟိုပညာရေးဝီနာဘူမောဆောင်ဝဲမှုကြောင့်ယခုတော့အောင်မြင်တယ်လို့ဒါဟိုခွာမှာပါခင်ဗျ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့တတိယလားဆိုတမရလူငင်းချန်တာဝင်ပေးတဲ့အထက်မှာတော့မန္တလေးထောင်ကထောင်ပိုင်ကြီးတို့ထောင်ကနေလွတ်လာတာចောင်းသား9ယောက်ပေါ့နော်ဆိုတော့ဆောင်မွေးဖြေတုံးကဘယ်နှစ်ယောက်များဖြေခဲ့တာပါလဲခင်ဗျာစုစုပေါင
်းဆောင်မွေးဖြေတုံးကကျွန်တော်ထောင်က17ယောက်ဝင်ပြီပါလေဗျ17ယောက်ဝင်ပြီပြီးတော့အောင်နာကတော့ကျွန်တော်ထောင်မှာ9ယောက်အောင်ပါလေ9ယောက်အောင်ပြီးတော့4ယောက်ကြပါလေဗ
ျကျင်းနန်းစာရပြီးတော့သူတို့ဘယ်နှစ်မှာကျင်းနန်းစာဘယ်နှစ်မှာရတာလဲသူတို့ဘယ်နှစ်မှာလွတ်ပေးလိုက်တာလဲခင်ဗျာ
ကျွန်တော်တို့ခုနှစ်ရက်နေ့မနေ့ပါပါခင်ဗျခုနှစ်ရက်နေ့မနေ့မှာရတယ်ရပြီးတော့ကျွန်တော်တို့ကခုနှစ်ရက်နေ့မနေ့မှာရပြီးရတယ်ကျွန်တော်ရဲ့ရုပ်လုပ်ငန်းလုပ်လို့လုပ်ပြီးဒီတိုင်းလုပ်တာပေါ့ဗျာနော်လုပ်ပြီးတော့ကျွန်တော်တို့ကျွန်တော်တို့ဌာနရဲ့အကြီးကြီးရဲ့ကိုသားဟာကျွန်တော်တို့ဒီကျွန်တော်တို့တိုင်းဒေသကြီးရဲ့ညွှန်ကြားမှုနောက်တော့ကကျွန်တော်တို့မန္တလေးရဲ့ခရိုင်ဥထုပ်ရေးမှုတို့နော်ဒါတွေနဲ့ကျွန်တော်တို့ကသူကလေးတွေကိုသုံးမစကားပြောကြပါလေဗျ။လေမမလေးကနိုင်ငံတော်ကဒီလိုလုပ်ပေးတယ်ဆိုတဲ့အကြောင်းလေးပေါ့။ဆေးဆက်ဆေးဆက်ပြီးတော့ပညာသင်ကြားဖို့နေသားတွေကိုသုံးမစကားပြောကြပြီးတော့မနေ့9ရက်ညမှာသူတို့မိဘတွေကိုကျွန်တော်တို့ကဖုန်းနဲ့အကြောင်းကြားပြီးတော့မိဘတွေကိုထောင်ခေါ်တယ်ခေါ်ပြီးတော့မိဘတွေတကယ်ကိုပြန်အပ်လိုက်ပါလေဗျ။အ
ော်ဟုတ်ကဲ့9ရက်ညမှာပဲပြန်လုပ်ပေးလိုက်တာပေါ့နော
်။အော်ဟုတ်ပါလေဗျ။ဟုတ်ပါတယ်ဗျ
။ဟုတ်ကဲ့ဟိုတမရရုံးကနေလာတဲ့ဒီညွှန်ကြားချက်ထဲမှာဘလို့ပုံစံများရေးထားပါသလဲ
။အဲ့ဒါကဟိုကလေးတွေရဲ့ပြည်တန်ကြားတဲ့ចောင်းသားဟာလားចောင်းသားចောင်းသူတွေကဒီဆောင်ဝဲကိုထူးကျွန်စွာဖြင့်အောင်မြင်ခဲ့တာရဲ့နောက်တော့ဟာလားသူတို့ရဲ့လူမှုရေးအရငဲ့ညာတာရဲ့နောက်ချက်ကတော့ပြည်ပမှာဟာလားအသိမိပညာတွေကိုဟာလားဟိုတင်ကြားနိုင်ရေးအတွက်ရည်ရွယ်ပြီးတော့နိုင်ငံတော်သမားရက်နေပါလားဒီကူလို့ဆိုရင်းညာပေးလိုက်ခြင်းဖြစ်ပါလေဗျ
ထောင်ပိုင်ကြီးအခုလိုမျိုးသူတို့ကူညီတာကထောင်ပိုင်ကြီးကိုယ်တိုင်ကတာသမီရှိလို့ကိုချင်းစာပြီးတော့လောက်တာလားဘလိုမျိုးများစိတ်ကူးရတော့လဲထောင်ပိုင်ကြီ
းဟုတ်ပါခင်ဗျာကျွန်တော်တို့ရဲ့ဌာနရဲ့အကြီးအကဲညွှန်ကြားမှုချုပ်ကလည်းဒီပညာသင်ပေးရမယ်ပညာတပိုင်းသားနဲ့ရောက်လာတဲ့လူငယ်အချင်းသားလေးတွေကိုအပြင်မှာဆက်ပြီးတော့စာပညာဆက်သင်နိုင်အောင်ဆောင်ရမယ်ဆိုညွှန်ကြားချက်လည်းရှိပါတယ်ဗျရှိလို့လဲကျွန်တော်ထောင်မှာအဲ9တန်းအနေစားဆို10တန်းအထိဒါဟိုပညာသင်ကျောင်းပေါ့ဗျာဖွင့်ပြီးတော့ကျွန်တော်တို့အကျဉ်းသားဆရာတွေအနေနဲ့သင်ခဲ့ပါတယ်။နောက်ကျွန်တော်မှလည်းသာသမီတွေရှိပါတယ်။ပြီးတော့သူတို့ကိုဒီ10တန်းကလေးဆိုလို့ရှိရင်ဟိုပေါ့ကလေးတွေကလည်းရင်းကြီးကြီးဟိုလေမမလေးတွေပါခင်ဗျလူငယ်လေးတွေ ဒါကြောင့်မလို့ကျွန်တော်ကကိုသားသမီးတို့ပဲဟာသဘောထားပြီးတော့ကျွန်တော်အရာကြီးတွေနဲ့ပူးပေါင်းပြီးတော့ဒီကလေးတွေကိုဆောင်ရွက်ဖြစ်နိုင်မှုတွေကြက်မှတ်ဆောင်ရွက်ခဲ့တာပါဗျာ
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOE မြန်မာပိုင်းရဲ့ဗုဒ္ဓဘုနေ့နေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီအထိဆက်လက်ထုတ်လွှင့်သွားမှာပါအခုဒုတိယပိုင်းနာယူဝက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
ကျွန်တော်တို့ပြည်သူလူထုကနေပြီးတော့ဓာတ်ရိုက်ရွေးကောက်တင်မြှောက်လိုက်တဲ့ကိုယ်စားလှယ်တွေအများစုပါတဲ့တွတ်တော်တွေ
ဒါကတော့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ဒါအပြင်နနေခင်းအင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုလည်းတင်ဆက်မှာပါအခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအာပေါ်မပြတ်ဦးကျော်စံသားကကောက်နှုတ်တင်ပြမှာပါရှင်
။90ပြည်အာဆီယံရဲ့ထူးခြားချက်များဆိုတဲ့ခေါင်းစဉ်နဲ့ The Japan Times မှာ Venkata Shalam MVC ရေးသားထားတဲ့စောင်းမကိုဦးစွာတင်ပြလိုပါရယ်။ဆွဲထားတဲ့သတင်းဖော်ပုံကစိတ်ဝင်စားဖို့ကောင်းပါရယ်။ပြည်내ပြည်내ကစီးပွားရေးပေါင်းစည်းညီညွတ်ရေးဆိုတဲ့ကြောက်ဆောင်ပေါ်မှာအာဆီယံသင်္ဘောတောင်းတင်းနေပါရယ်။ Protect တွေကတော့လှုပ်ရှားနေဆဲဖြစ်ပါရယ်။အထက်မှာပြောထားတဲ့အံကတော့ဆက်လိုက်ပြီးတော့လှော်ကြစုလို့ရေးထားတာဟာဖြစ်ပါတယ်။အာဆီယံအနှစ်90ပြည်ခဲ့ပါပြီ။ငါးနိုင်ငံနဲ့စပ်ဖွဲ့ခဲ့တဲ့အာဆီယံဟာအခုခါမှာအဖွဲ့ဝင်10နိုင်ငံဖြစ်လာခဲ့ပါပြီ။ဂျပန်နိုင်ငံရဲ့ခိုင်မာတဲ့ထောက်ခံအပြည့်မှုနဲ့2015အရောက်ဒေသတွင်းပေါင်းစည်းရေးမူသွန်းချက်ကိုချမှတ်ထားပါတယ်။နိုင်ငံရေးလုံခြုံရေးပေါင်းစည်းမှုစီးပွားရေးပေါင်းစည်းမှုနဲ့လူမှုရေးယဉ်ကျေးမှုပေါင်းစည်းရေးတို့ဖြစ်ပါတယ်။ဒီအတွက်လမ်းပြမြေပုံတရားကိုလည်းချမှတ်ထားရတာဖြစ်ပါတယ်။ကွယ်လွယ်မှုမျိုးစုံရှိတဲ့အာဆီယံဟာဒီပန်းနိုင်အတွက်ညှိနှိုင်းမှုအပေယူလုံမှု consensus လို့ခေါ်တဲ့အလုံးညီညွတ်မှုတို့ပါမှာမူတည်ထားပါတယ်။မတူကွဲပြားတဲ့ယဉ်ကျေးမှုတွေကိုအနာဂတ်မှာပေါင်းစည်းနိုင်ဖို့အတွက်တွင်တွင်ညှိနှိုင်းစရာတွေအများကြီးရှိပါလိမ့်မယ်။အာဆီယံစီးပွားရေးတပေါင်းတစည်းတဲ့ဖြစ်ရေးဟာညှိနှိုင်းမှုနဲ့နည်းပညာစားတဲ့ဂျပန်ထောက်ပံ့ထားတဲ့ကဏ္ဍတွေမှာအထူးသဖြင့်မျိုးပြဆက်မှုထွန်းကားတဲ့အတိုင်းဝိုင်းအတွက်အဆင်ပြေနိုင်ပေမဲ့ကြံအတိုင်းဝိုင်းအတွက်အခက်အခဲတွေရှိနိုင်ပါတယ်။နောက်တစ်ခါအာဆီယံဟာနိုင်ငံတွေရဲ့အချုပ်အခြာအာဏာကိုအလေးထားပြီးတော့ကျန်းအဖွဲ့အစည်းတွေနဲ့ဆက်ဆံတဲ့နေရာမှာလည်းအာဆီယံကသာအဓိကဗဟုပြုထားတာတွေ့ရပါတယ်။တကယ်တော့ဒါဟာလည်းဒီမိုကရေစီသဘောတရားနဲ့ကွဲလွဲမှုရှိနိုင်ပါတယ်။ဓမ္မတိထံကြာကြာပြန်ကြည့်ရင်တော့အာဆီယံဟာလွန်ခဲ့တဲ့နှစ်ပေါင်း90အတွင်းဒေသရဲ့တည်ငြိမ်မှုလုံခြုံမှုစီးပွားရေးတိုးတက်မှုတွေအတွက်စီးစီးသာသာအထောက်အကူပြုခဲ့ပါတယ်။သို့တော်လည်းပဲစိန်ခေါ်မှုတွေလည်းအများကြီးရှိနေပါတယ်။လူရေသန်းပေါင်း620ရောနဲ့စုစုပေါင်းစီးပွားရေးပမာဏဒေါ်လာ3,200,000,000,000ခွဲရှိတဲ့အာဆီယံဟာကမ္ဘာပေါ်မှာနံပါတ်9မြောက်အကြီးမားဆုံးဈေးကွက်နဲ့တတိယအကြီးမားဆုံးအလုပ်သမားအင်အားစုဖြစ်ပါတယ်။အခုဆိုရင်2030ပြည့်အရောက်မှာကမ္ဘာတတိယအင်အားအကြီးဆုံးစီးပွားရေးရာဝန်ကြီးဖြစ်ဖို့ဦးတည်နေပါတယ်။အခုခါမှာတော့ကမ္ဘာစီးပွားရေးနှိမ့်ကွင်းမှု globalization ကိုဆန့်ကျင်မှုပြည်ပလူဝင်ရောက်မှုကိုဆန့်ကျင်မှုစတာတွေနဲ့အာဆီယံရင်ဆိုင်နေရပေမဲ့နောက်မှရှောင်ရှားသွားနိုင်မယ့်အခြေအနေတော့ရှိနေပါတယ်။တကယ်တမ်းအာဆီယံကြုံတွေ့ရတဲ့စီမံမှုနှစ်ခုရှိနေပါတယ်ပထမတစ်ခုကတော့ဒေသတွင်းစီးပွားရေးအင်အားကြီးတွေဖြစ်ကြတဲ့တရုတ်အိန္ဒိယတို့နဲ့ပြန်ဆန်ရမယ့်ကိစ္စဖြစ်ပါတယ်နောက်တစ်ခုကတော့အာဆီယံရဲ့လူမှုအသိုင်းအဝိုင်းဒီထက်မှမှစီးပွားရေးလူမှုရေးနိုင်ငံရေးစိတ်သဘာဝပေါင်းစုံရောမှွေပြီးတော့အင်အားကြီးထွားလာတဲ့လူမှုအသိုင်းအဝိုင်းဈေးဟာအာဆီယံရဲ့ထင်ကျုံမှုအောက်ကလွတ်ထွက်သွားနိုင်တဲ့ကိစ္စဖြစ်လာနိုင်တယ်လို့យေတာထားပါခင်ဗျာထိုင်းနိုင်ငံလူဝင်မှုဥပဒေသစ်ကိုအာဆီယံဝန်ကြီးတွေထောက်ခံဆွဲတဲ့ကောင်းစဉ်နဲ့Pension Sarovan Sudipen က Bangkok Post မှာရေးသားထားပါတယ်။အစ်တောင်အရှဒေသအတွင်းတရားမဝင်လုပ်သားပြောင်းရွှေ့မှုကိုအဆုံးသတ်နိုင်မှုအတွက်ကမ္ဘောဒီးယား၊လာအိုစ်၊မြန်မာ၊ဗီယက်နမ်၊ထိုင်းလန်စတဲ့နိုင်ငံတွေကအလုပ်သမားဝန်ကြီးတွေသဘောတူညီလိုက်ကြပါပြီ။အစိုးရရဲ့အနေနဲ့နှစ်နိုင်ငံချင်းတရားဥပဒေနဲ့ညီညွတ်တဲ့လုပ်ထုံးလုပ်နည်းတွေအတိုင်းညှိနှိုင်းဆောင်ရွက်ကြမယ်ဆိုရင်တရားမဝင်ကူးပြောင်းသူတွေကိုဟန်တားနိုင်မယ်လို့သဘောတူညီခဲ့ကြတာပါ။ ထိုင်းအစိုးရကတော့အခုခါနယ်ဇက်ဖြတ်လူသားတွေရဲ့ကိစ္စကိုနိုင်ငံတကာစံအတိုင်းလုပ်မယ်လို့ပြောထားကြောင်းကြေညာထားပါခင်ဗျာ
ဥကြောင်းစံသားပါရှင်အခုဆက်လက်ပြီးတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါ
ဒီနေ့မြင့်တဲ့တင်ပြပေးမယ့် item အသုံးကတော့
reach for the moon
ဖြစ်ပါတယ် reach reach ကမိအောင်လက်လှမ်းတာ for ကတွေ့ the moon moon ကလာမင်းဆိုတော့စကိုက်ထုံရဲ့ဓာတ်ရိုက်ဒီပဲကလာမင်းကြီးကိုလှမ်းတာပေါ့ဒီနေရာမှာ moon အစား stars stars ဆိုတဲ့ကျဲတွေလို့ဒီပဲရတဲ့ဝဟယကိုထည့်ပြီးတော့ reach for the stars လို့လည်းပြောလို့ရပါတယ် idiom အဓိပ္ပာယ်ကလည်းရှင်းပါတယ်လကိုလက်လှမ်းမိအောင်ကြိုးစားတယ်ဆိုရင်လက်တွေမှာမဖြစ်နိုင်တာမှု idiom အဓိပ္ပာယ်ကသိကိုခက်ခဲလာတဲ့မဖြစ်နိုင်လောက်တဲ့ကြိုးပမ်းမှုကိုပြုလုပ်တာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Grove ပြည်ရဲ့ဥမာကိုနားဆင်ကြကြရအောင
် There's no harm in reaching for the moon butYou have to be prepared to face disappointment.
မဖြစ်နိုင်တာကိုမျှော်မှန်းဖို့ကြိုးပမ်းတာကပြဿနာမရှိပါဘူး။ဒါပေမဲ့လို့စိတ်ပျက်မှုနဲ့ရင်ဆိုင်ဖို့အတွက်တော့အဆင်သင့်ဖြစ်ဖို့လိုတယ်ဗျာလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ There's no harm in reaching for the moon, but you have to be prepared to face disappointment.
သိကိုခက်ခဲလာတဲ့မဖြစ်နိုင်လောက်တဲ့ကြိုးပမ်းမှုကိုပြုလုပ်တာကို idiom အသုံးရဘယ်လိုပြောမလဲ
reach for the moon
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American သုံးအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာတန်းကတင်ဆက်သွားတာပါရှင်အခုဆက်လက်ပြီးတော့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုကိုသားညုံကတင်ဆက်ထားပါတယ်ထုတ်လုပ်သူကတော့မတ်စုမွန်ဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညအပိုင်းဒိုင်ယလီလိုက်စီစဉ်ကနေပြီးတော့ကျူးစွပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီရှစ်လေးလုံးနှစ်ပတ်လည်နေ့အထိမ်းအစီအစဉ်ဖြစ်ပါတယ်ကျွန်တော်ဒီမြန်မာတနိုင်ငံလုံးနှဲလီလီအောင်မြင်းဆောင်မကြံတနိုင်ငံလုံးတိုက်တာမြို့တွေရွာတွေအားလုံးမှာလူမှုတွေလှိုင်းလုံးကြီးပေါ်မှာထွက်လာပြီးတော့ဒီမိုကရေစီရေးအတွက်တောင်းဆိုခဲ့ကြတာ1988တုန်းကတောင်းဆိုခဲ့ကြတာအခုဆိုလို့ရှိရင်29နှစ်တင်းတင်းပြည့်သွားပြီဖြစ်ပါတယ်အဲ့တော့ဒါကြောင့်မလို့88ကာလတုန်းကမြန်မာလူထုတောင်းဆိုခဲ့တာနောက်88ခေါင်းဆောင်တွေမျှော်မှန်းခဲ့တဲ့လမ်းအခုကဘလောက်ထိခီးပေါက်လာပြီလဲဒါကိုကျွန်တော်အဓိကထားပြီးတော့ဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးပြဖို့ဆိုပြီးတော့ကျွန်တော်ပုဂ္ဂိုလ်3ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့88မျိုးဆက်ကြောင်းသားခေါင်းဆောင်ဖြစ်တဲ့ကိုကိုကြီးဖြစ်ပါတယ်။ကိုကိုကြီးကလက်တလောအဖြစ်ဥရောပနိုင်ငံတစ်ခုမှာရောက်နေပါတယ်။ခီးစဉ်တစ်ခုနဲ့အဲ့မှာသူ့ကိုလမ်းဖုန်းဆက်နေပါတယ်။အခုလိုင်းမမရောက်သေးပါဘူး။နောက်တူကတော့ဒေါက်တာရံမျိုးသိန်းဖြစ်ပါတယ်။ဒေါက်တာရံမျိုးသိန်းကတော့88ခေါင်းဆောင်တူဦးလည်းဖြစ်ပါတယ်လက်ရှိအဖြစ်မြန်မာနိုင်ငံရဲ့လီလာ3သက်တူဦးလည်းဖြစ်ပါတယ်နောက်တစ်ခုကတော့ဒီရှင့်နေကြီးဦးသိန်းတန်းဦးပါရှင့်နေဦးသိန်းတန်းဦးကမန်းလေးမှာခြေဆိုင်ပါတယ်အထက်ပမာပြည်ဒီရှင့်နေမြကွန်ရဲ့ခေါင်းဆောင်တူဦးဖြစ်ပါတယ်အခုလေလိုင်းပေါ်တော့လက်တလောဒေါက်တာရေမျိုးသိန်းနဲ့ရှင့်နေကြီးဦးသိန်းတန်းဦးနှစ်ဦးရောက်ရှိနေပါပြီဒေါက်တာရေမျိုးသိန်းကိုကျွန်တော်အရင်ဆုံးဖိတ်ခေါ်ချင်ပါတယ်ကိုရေမျိုးသိန်းကြားပါလားခင်ဗျဟု
တ်ကဲ့ကြားပါ
ရဟုတ်ကဲ့ကိုရေမျိုးသိန်းရင်ကျွန်တော်ခုနကပြောသလိုပေါ့88ခုနဲ့ဒီအရေးခင်းရေတော်ပုံကြီးဖြစ်လာပြီးတဲ့နောက်ပိုင်းဒီနောက်ဆက်တွဲအဖြစ်လှုပ်ရှားလာခဲ့ကြတာအခုဆိုရင်ဘာပြောပြောNLD အစိုးရစီရဲ့ဆိုပြီးတော့လူတို့ကရွေးချယ်တဲ့အစိုးရတရက်တော့ရောက်လာပါပြီရလာပါပြီအဲ့တော့ဘလောက်ထိခီးပေါက်လာပြီလဲဒါကပြည့်စုံပြီလားကိုရံမျိုးသိန်းရဲ့အမြင်အရင်ဆုံးသိချင်ပါတယ
်ဒီကျွန်တော်တို့ရှစ်လေးလုံးဒီမိုကရေစီရေတော်ပုံကြီးကကျွန်တော်တို့ဒီနှစ်ဆိုရင်29နှစ်ပြည့်မြောက်ပြီပေါ့အဲ့ဒီ29နှစ်ပြည့်မြောက်တဲ့အချိန်မှာပဲကျွန်တော်တို့ပြည်သူလူထုကနေပြီးတော့ဓာတ်ရိုက်ရွေးကောက်တင်မြှောက်လိုက်တဲ့ကိုယ်စားလှယ်တွေအများစုပါတဲ့တွတ်တော်တွေနောက်အစိုးရလည်းပဲပေါ်ပေါက်နေတဲ့အချိန်နဲ့အန်ကိုက်တဲ့ကာလလို့လည်းပြောလို့ရပါတယ်အဲ့ဒီတော့အဲ့ဒီမှာကျွန်တော်သိတာမြင်တာတခုဘာသွားတွေ့လဲဆိုတော့ဒီလွန်ခဲ့တဲ့နှစ်ကကျွန်တော်တို့ရှစ်လေးလုံးဒီမိုကရေစီရေတော်ပုံနှစ်ပတ်လည်နေ့မှာလည်းပဲနော်ကျွန်တော်တို့အစိုးရပိုင်းတွတ်တော်ပိုင်းနေနဲ့ပေါ့လေဒီရေတော်ပုံကြီးကိုတော့တရားဝင်အတိအမှတ်ပြုတာမျိုးเนาะနောက်ဂုံပြုတာမျိုးရုံးနိုင်ခဲ့တာမတွေ့ရပါဘူးအဲဒီနေ့ကျွန်တော်တို့2018ခုနှစ်မှာလဲပဲအလားတူပဲเนาะအစိုးရအနေနဲ့ရောတွတ်တော်တွေအနေနဲ့ရော တရားဝင်ဂုံပြုတ်အတိမတ်ပြုတ်တာမျိုးခတ်ပြီးလုံးမလုံးနိုင်တာကိုတွေ့ရပါလေဒါပေမဲ့ဒီနှစ်မှာတော့ဟလာကျွန်တော်တို့အဲလွတ်တော်စည်းရေနောက်ကျွန်တော်တို့တိုင်းဒေသကြီးနဲ့ပြည်နယ်အစိုးရအဖွဲ့ဝင်တွေဒီရှင်းလင်းလုံးအရေးတော်ပုံနှစ်ပတ်လည်အခမ်းအနားကိုတက်ရောက်လာတာတွေနောက်အဲ့ဒီအခမ်းအနားမှာမိန့်ခွန်းပြောကြားတာတွေကိုတော့အဲတွေ့ရပါလေဒါပေမဲ့ဘာပဲပြောပြောပေါ့လေကျွန်တော်တို့ဟာနော်29နှစ်တိုင်တဲ့အထီကိုနော်တကယ်ရေးပါတဲ့သမိုင်းမှာအချိုးကွေ့ဖြစ်ခဲ့တဲ့နော်ပြည်သူလူထုတစ်ရက်လုံးကလိုင်းလုံးပမာပါဝင်ဟိုခဲ့တဲ့ရှင်းလင်းလုံးဒီမိုကရေစီအရေးတော်ပုံကြီးကိုနော်ပြည်သူကရွေးကောက်တင်ရောက်တဲ့အစိုးရလွှတ်တော်တွေကတရားဝင်အတိအမှတ်ပြုဖို့တရားဝင်ဂုဏ်ပြုဖို့အဲတွတ်ဆုတ်နေတာကတော့အင်မတန်မှစိတ်မကောင်းစရာအနေအထားတစ်ခုလို့ကျွန်တော်ကတော့သုံးသပ်ပါတယ
်ဟုတ်ကဲ့ခင်ဗျာဒေါက်တာရေမျိုးသိန်းရဲ့အဲဒီကိစ္စကိုကျွန်တော်နောက်ပိုင်းမှာထပ်ပြီးတော့ဆွေးနွေးဖို့ရှိပါတယ်ကျွန်တော်အခုဥက္ကုကိုကြီးလေလိုက်ပေါ်ရောက်ပါပြီ88မျိုးဆက်ကျောင်းသားခေါင်းဆောင်တူဖြစ်ပါတယ်ဥက္ကုကြီးကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်
ဟုတ်ကဲ့ခုနဒေါက်တာရေမျိုးသိန်းကတော့လက်ရှိအာနိုင်ငံအနေထားနဲ့ရှင်ပြီးပြောပါတယ်ကျွန်တော်အခုဥက္ကုကြီးကိုရင်းဆုံးမင်းချက်တက88တုံးကဥက္ကုကြီးကိုလှုပ်ရှားခဲ့ကြတဲ့မျှော်မှန်းချက်တွေမျှော်လင့်ချက်တွေလူလူရဲ့ဆန္ဒတွေဘယ်လောက်ထိအကောင့်ထဲပေါ်လာပါပြီလဲဒီနေ့ကလာမှာ
အရင်ဆုံးကတော့ကျွန်တော်တို့ကဒါနိုင်ငံရေးစနစ်တစ်ခုပြောင်းအောင်ကျွန်တော်တို့ကြိုးစားခဲ့ကြရတယ်ပေါ့။လွန်ခဲ့တဲ့29နှစ်ကလူထုတရားလုံးပုံကြွတောင်းဆိုခဲ့ကြတဲ့ဒီမိုကရေစီရရှိရေးတိုးအေးဆိုတဲ့ဟာကကျွန်တော်တို့အဆင့်တစ်ဆင့်ကိုတော့ကျွန်တော်တို့ရောက်လာခဲ့တယ်။သို့တော့ကျွန်တော်တို့မျှော်လင့်သလောက်အခြေအနေထိတော့မရောက်သေးဘူး။အဲ့တော့အခုလောလောဆယ်မှာ85ရာခိုင်နှုန်းသောလွတ်တော်ကိုယ်စားလှယ်တွေရဲ့70ရာခိုင်နှုန်းကျော်ကိုကျွန်တော်တို့လူထုထောက်ခံတဲ့ရွေးချယ်တဲ့ဒါ NLD တွတ်တော်ကိုယ်စားလှယ်အများစုအနိုင်ရလာတယ်အဲ့တော့အစိုးရအဖွဲ့ကိုဦးဆောင်နိုင်တဲ့အခွင့်အမ်းရခဲ့တယ်သို့တော့ကျွန်တော်တို့ကဒီ2008ဖွဲ့စည်းပုံရဲ့ကန့်တက်ချက်ထဲမှာပဲကျွန်တော်တို့ကဒါလုံးကန်လှုပ်ရှားနေရတဲ့အခြေအနေမှာပဲရှိပါသေးတယ်တကယ်ကျွန်တော်တို့မျှော်လင့်ချက်တွေပြည့်ဝဖို့အတွက်ကတော့ဆက်ပြီးတော့စူးစမ်းရအောင်မယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ
်ဟုတ်ကဲ့ဥက္ကုကြီးလေလိုက်မောခဏနေပြပါခွာကျွန်တော်ဥသိန်းတန်းဦးလည်းတစ်ဆက်သေးမိချင်ပါလေဥသိန်းတန်းဦးအခုဘာပြောပြော88တုံးကအသီးပွင့်တစ်ခုလို့ပြောလို့ရမှာပါပြည်သူအစိုးရ energy အစိုးရတက်လာပါပြီအဲ့တော့ဒီအစိုးရအနေနဲ့လက်ရှိ88တုံးကမျှော်လင့်ထားတဲ့လူလူမျှော်လင့်ချက်တွေကိုလက်တွေ့အကောင့်ထဲပေါ်နေနိုင်ပြီလားဘယ်လိုမြင်ပါလဲ
ဒီစိတ်တစ်ပိုင်းတော့ပေါ်နေပြီလို့ပြောရမှာပါဗျာအဲ့တော့အခုလက်ရှိဖြစ်တဲ့ဥက္ကုကြီးပြောသလိုပဲကျွန်တော်တို့ကပထမအချက်တော့ပြည်သူအစိုးရတရားပေါ်ပေါက်လာပြီဒါ88ရဲ့အသီးပွင့်တစ်ခုပါပဲကျွန်တော်တို့မျှော်လင့်ခဲ့တာဒါပေမဲ့88မှာကျွန်တော်တို့တိုက်ပွဲဆင်ခဲ့တာဟာဒီမိုကရေစီငြိမ်းချမ်းရေးနဲ့အမျိုးသားသွေးစည်းမျိုးရေးအလံအုံးလက်ကိုတွန့်ကျင်တိုက်ပွဲဝင်ပြီးတော့အန်တီမယူရဲ့ချက်ကစစ်အာဏာရှင်စနစ်ကိုအပိဓာန်ညှိနှိုင်းချုပ်ပြီးဖို့ဖြစ်တယ်ဗျအဲ့ဒီအချက်တွေကျွန်တော်တို့မလုံနိုင်သေးဘူးအခုကအစိုးရရဲ့ညှော်မှန်းချက်တွေထဲမှာကျွန်တော်တို့မျှော်လင့်ခဲ့တဲ့ဒီမိုကရေစီကတစ်စိတ်တစ်ပိုင်းတချို့ရနေပြီငင်းချမ်းရေးကိုသွားနေတယ်ဒီမိုကရေစီငင်းချမ်းရေးကခေါင်းနဲ့ပန်းဆိုတော့အကုန်လုံးတော့လည်းမရသေးဘူးတို့ရတွင်အားထုတ်ကြိုးပမ်းဆောင်ရွက်နေတယ်ဒီငင်းချမ်းရေးရဖို့အတွက်ဟန်တာအဓိကဟန်တာဖြစ်တဲ့2000ဖွဲ့စည်းပုံအခြေခံဥပဒေကိုပြည်လုံးကြီးတာကနေပြီးတော့ပြင်ဆင်ဖို့ကြိုးစားနေရဆိုတဲ့အချက်တွေကိုတော့ကျွန်တော်တို့ခိုင်ခိုင်မာမာတို့ရတယ်လို့ပြောနိုင်ပါတယ
်ဒေါက်တာရေမျိုးသိန်းကိုတခုမေးချင်ပါတယ်အခု NLD အစိုးရဟာ88လှုပ်ရှားမှုကနေပေါက်ဖွားလာတဲ့အသီးပွင့်တစ်ခုလို့ပြောမယ်ဆိုတော့လက်ခံမယ်ထင်ပါတယ်ကျွန်တော်တခုမေးချင်တာကNLD အစိုးရအခုတွားနေတဲ့လမ်းကြောင်းက88မျိုးဆက်တီအားလုံးကိုကုစားပြူလားပြုမှုရှိမရှိပေါ့အဲ့ဒါနဲ့ပတ်သက်လို့သုံးသပ်ပြပါခင်ဗျအ
ဲကျွန်တော်အမြင်ကတော့ပေါ့လေဒီလက်ရှိ NLD အစိုးရကတွားနေတဲ့ဟိုနိုင်ငံရေးလမ်းကြောင်းဟာအဲ88ဒီကျွန်တော်တို့ရှင်းလင်းလုံးဒီမိုကရေစီအရေးတော်ပုံကြီးကနေတော့ပေါက်ဖွားလာတဲ့ဟိုလမ်းကြောင်းနဲ့ပေါက်ဖွားလာတဲ့နိုင်ငံရေးဥတည်ချက်ကိုသတိဆွဲကြံပြီးတော့တွားနေတယ်လို့တော့ကျွန်တော်ကအဲယုံကြည်ပါတယ်ဒါပေမဲ့တစ်ဖက်မှာရှိတာကတော့အငင်းပွားစရာအချက်တွေကတော့အတော်များများရှိနေပါတယ်ဥပမာခုနဦးကိုကိုကြီးဆွေးနွေးသွားသလိုပဲကျွန်တော်တို့ဒီရှင်းလင်းလုံးဒီမိုကရေစီအရေးတော်ပုံကြီးပေါ်မှာနော်မြန်မာဒီမိုကရေစီအပြောင်းလဲရဲ့နော်ခန်းလာတဲ့သမိုင်းမတိုင်ကြီးတစ်ခုဆိုတဲ့နော်တတ်မှတ်ချက်ကိုနော်ဟိုပေပေါင်းဆောင်ကနေလက်ခံနိုင်မှသာလျှင်ကျွန်တော်အမြင်အချင်းအမျိုးသားပြန်လဲတင့်မြတ်ရေးဟာပို့ပြီးတော့ဖြည့်ရောက်အလုပ်ဖြစ်နိုင်မယ်လို့မြင်ပါတယ်အဲ့ဒီအပြင်ကျွန်တော်တို့ရှင်းလင်းလုံးဒီမိုကရေစီရေးတော်ပုံကြီးအတွင်းမှာတော့ကြဆုံးခဲ့တဲ့တော့အချင်းတော်တွေထဲမှာတောတောင်တွေထဲမှာကြဆုံးခဲ့တဲ့အဲ့ဒီလိုကျွန်တော်တို့ရဲဘော်တွေရဲ့စိတ်ရင်းကိုလည်းအခုအချိန်ထိကျွန်တော်တို့အတိအကျပြုစုနိုင်ခြင်းမရှိသေးပါဘူးအဲ့ဒီလိုတော့အဲ့ဒီစိတ်ရင်းတွေပြုစုပြီးတော့ကျွန်တော်တို့ ဟိုထိုက်ထိုက်တန်တန်ဂုံပြူဒါကိုလည်းပဲအခုအချိန်ကြီးမလုံနိုင်သေးပါဘူးအဲ့ဒီအခါကျတော့လက်ရှိအချိန်ဒီမှာကျွန်တော်တို့လက်ရှိအပြောင်းလဲကိုဥဆောင်နေတဲ့တော့ NLD အစိုးရနဲ့ NLD လွတ်တော်တွေအနေနဲ့ဒီကိစ္စတွေကိုအလေးနဲ့ထားပြီးတော့တော့စဉ်းစားသုံးသပ်ဖော်ဆောင်နိုင်ဖို့ကတော့အင်မတန်မှအရေးကြီးတယ်လို့ကျွန်တော်ကသုံးသပ်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဥက္ကူကြီးတရရံမျိုးသိန်းဦးသိန်းတောင်းလေးလိုက်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်တို့ရှင်တွေကိုလှည့်ပေးကြပါလေကိုမင်းအောင်ကြားပါလားခင်ဗျာတူတူတူလေးဆွေးနွေးမေးမြန်းလို့ရပါတယ
်ဒီနေ့ဒီလူလူတွေစိတ်ကြရွေးချယ်ရတဲ့ NLD အစိုးရတော့အကောင်းဆုံးတော့လဲကြိုးစားနေတယ်လို့ကျွန်တော်လည်းအားလုံးမြန်မာလို့ဆိုတော့ရှိရှိရှိမျိုးစဲចောင်းသားတွေကိုလည်းကိုစားပြီးပြီးတော့နိုင်ငံအတွက်အကောင်းဆုံးကြိုးစားလှုပ်ရှားနေရဆိုတာကျွန်တော်အနေနဲ့ဒီပါကျွန်တော်ဒီပါတို့တော်လည်းတစ်ခါမှတော့ဒီရုပ်မှပတ်သက်တဲ့စစ်အာဏာရှင်ရဲ့နှောက်ချစ်ဖွဲ့စည်းကိုအခြေခံဥပဒေကိုလက်ခံထားရကြမလို့ဒါကိုလည်းပြင်းစင်မှလူတွေလည်းအားလုံးတောက်တာဒါကိုပဲအရေးထားဒါမှလည်းတန်းယူတိုးတက်ဖို့အတွက်အလုံးမင်းအရေးကြီးအရာချက်ဆောင်လဲသူရဲ့တော့ပေါ့တယ်ဒါကိုလည်းသူအမြင်နဲ့အလုံးကျူးစားနေပါလေဒါပေမဲ့သူတို့88ပြည်သူနဲ့အန်ဒီအစိုးရတော့ဆက်လက်ပြီးတော့တညီတညီနဲ့ပါဝင်မောင်းဆက်ပြီးတော့ဒီယူမာတဲ့ရှစ်အာဏာရှင်ကိုကျွေးအားလုံးအပြည့်တိုင်ထုတ်ချနိုင်မှုတော့အမတမ်းမှအရေးကြီးတယ်လို့ကျွန်တော်အနေနဲ့
ဟုတ်ကဲ့
သုံးတော့ပါတယ
်ဟုတ်ကဲ့ကိုမင်းအောင်ကျေးဇူးပါခင်ဗျာကိုမင်းအောင်သူ့ရဲ့အမြင်သဘောထားပါတော့နောက်တိဦးကျွန်တော်တခါလေးမေးလိုက်ချင်ပါလေကုဇော်ဝင်းနိုင်ကိုယ်ဆောင်နိုင်မီမီယန်ဆွေးနွေးလို့ရပါတယ်ဥကူကူကြီးဒေါက်တာရေမျိုးသိန်းဦးသိန်းတန်းဦးရှိပါတယ
်ဟုတ်ကဲ့ဗျာကျွန်တော်ရှင်းလင်းလို့မှာလဲပါဝင်ခဲ့ပါတယ်ဗျာအခုလက်ရှိအစိုးရကိုင်နေတော့ဒီမိုကရေစီလမ်းကြောင်းပေါ်တော့ပြည်သူတွေရောက်ပါရောက်ပါတော့သူကအာရုံဥပယ်ရောက်ပြီတော့ဗျာဒီတင်းရောက်ကြီးရောက်ခေါ်ကတော့တော့အားလုံးပဲသူ့ပေါင်းပြီးတော့တိုက်ပွဲကိုဆက်လက်ဝင်ရအောင်မယ်လို့ကျွန်တော်ယုံကြည်ပါတယ်ဗျာဒီကြောင်းနဲ့ပတ်သက်ပြီးတော့လဲကျွန်တော်တို့ဒီရကနေတာက2008ဖွဲ့စည်းပုံအခြေခံအဲ့ဒါကိုပဲဒီလိုပဲပြီးပါမယ်ဒီလက်ရှိတက်ဆန်နေတဲ့ပြီးပါတယ်ဒါလေးကိုပြေချင်းတက္ကရာပြင်ပေးမယ်လို့အဲ့မှာကျွန်တော်တို့ဆရာကြီးရှင်းနေအဥပဒေနာဦးကိုကျွန်တော်မေးတင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်ထပ်သရရှိတူတစ်ဆက်သေးခေါ်လိုက်ချင်ပါတယ်စလိုက်ပွေကုံစလိုက်ပွေကုံဆွနေမြမြလို့ရပါတယ
်ဟုတ်ကဲ့ဆစ်ဆစ်ဆစ်ရေရိုပုံကနေပြီးတော့မှာအခုဒီမိုကရေစီလမ်းကြောင်းပေါ်တော့ကျွန်တော်တို့နိုင်ငံတော်ဒီဟိုကလည်းဘာပို့နိုင်ခဲ့ပြီပေါ့တော်တော်များလည်းပဲအခုချိန်ထိဘာဖြစ်နေတယ်လဲဆိုရင်တော့အရင်တုန်းကတော့တရားဝင်ဆင့်အနာရှင်အစိုးရပေါ့အခုကတော့တရားဝင်ဆင့်အနာရှင်အစိုးရကကြံ့နေသေးတယ်ဥပမာ2008ဖွဲ့စည်းပုံအဖြစ်ပေါ်ပေါက်လာတဲ့ဟိုတမတော်ကခန့်ကန့်တဲ့အင်တာမကြီးမတော့ရှစ်ရှစ်ရှစ်မျိုးဆက်တွေရဲ့ရှစ်ရှစ်ရှစ်ရေလိုပွင့်ကြီးမှန်းချက်တော့ဟို2008ဖွဲ့စည်းပုံမပြေနိုင်ဘူးဆိုရင်တော့ဟိုမပြည့်စုံသေးဘူးလို့ခေါ်ရမှာပေါ့အဲ့ဒါကြောင့်လက်ရှိအထွတ်တော်အမတ်ဒီနိုင်ငံကြီးမလုပ်ဘူးတဲ့ထွတ်တော်အမတ်ဒီရောကျွန်တော်အပါဝင်ပေါ့နော်ပြောချင်တဲ့ဥစ္စာကတော့အစိုးရရောအရင်တုန်းကအသေးကိုစတဲ့ပြီတော့မှဒီလိုမျိုးအဆင့်ရောက်အောင်တက်စုချောင်းတော့လုတ်ပေးခဲ့တဲ့သူတွေကိုမမေ့ဖို့သူတို့လူပဲကိုကျိုးကိုမညာပဲနဲ့ကိုကျိုးကိုမစင်စားပဲနဲ့လိုအပ်တဲ့2008ဖွဲ့စည်းပုံကိုပြင်လို့ရအောင်စူးစမ်းစစ်ရှင်းတယ်နောက်တစ်ခုကတော့နောက်ဆုံးအနေနဲ့ပြောချင်တဲ့ဥစ္စာကတော့တမတော်ကလည်းပဲအရင်တုန်းကဟိုရီရိုပုံကလိုတွေးဒီဟိုအသေးဒီပေးပြီးတော့မှဖွဲ့စည်းပုံပြင်တာမျိုးမဟုတ်ပဲနဲ့ငင်းချမ်းစွာဖြင့်အခု၅နှစ်အတွက်တွင်မကြိုက်ခင်မှာအမြန်ဆုံးပြင်နိုင်ရင်တော့အကောင်းဆုံးဖြစ်မယ်လို့တော့မဟုတ်ရင်တော့မဖြစ်တဲ့ဥစ္စာနောက်မဖြစ်စေချင်တော့ဘူးလို့ကျွန်တော်အမြင်ကတော့အဲ့လိုပဲဖြစ်ပါတယ်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီသရရှင်၃ဦးလုံးပြောသွားတဲ့ထဲမှာတော့ဖွဲ့စည်းပုံပြင်ရေးဆိုတဲ့ကိစ္စကိုတော်လေးလေးပြီးပြီးပြောသွားပါတယ်ကျွန်တော်အဲ့ဒါနဲ့ပတ်သက်ပြီးတော့ဆွေးနွေးမှဖြစ်ပါတယ်ဒါပေမဲ့ဒီပြတဲ့ကင်မှာခုနကကိုစလိုက်ဖွဲ့ကုံပြောသွားတဲ့ထဲမှာဒီ88တုန်းကဥဆောင်လုတ်ခဲ့တဲ့လူတွေကိုလည်းမေ့ဖို့မလိုဘူးဆိုတဲ့ကိစ္စအဲ့ဒါနဲ့ပတ်သက်လို့ကျွန်တော်လည်းမေးချင်ပါတယ်မေးချင်တယ်ဆိုတာကဥက္ကုကူကြီးကိုပဲအရင်မေးချင်ပါတယ်ခင်ဗျာဘာလို့ဆိုတော့ဒီအချိန်တွေကတော်များများပြောစရာတွေရှိပါတယ်88တုန်းကဥဆောင်ပြီးတော့လုတ်ခဲ့ကြတဲ့လူတွေဒီနေ့နိုင်ငံတော်ရဲ့အစိုးရပိုင်းအုပ်ချုပ်ရေးပိုင်းမှာပါဝင်မှုနည်းတယ်ပေါ့နော်အဲ့ဒီဒီဟာနဲ့ပတ်သက်လို့လည်းဒေါက်ဆန်းစုကြည်ကတက္ကုတမားနဲ့ဗဟုသမားစုပြီးတော့တင်စားပြောသွားတာရှိပါလေဥက္ကုကြီးရဲ့သဘောထားလေးသိချင်ပါတယ်ဒါနဲ့ပတ်သက်လို့
ဟိုရင်တို့ပြောချင်တာကလေကျွန်တော်တို့လွန်ခဲ့တဲ့29နှစ်နိုင်ငံရေးစလုပ်တဲ့အချိန်မှာကျွန်တော်တို့တဦးချင်းအနေနဲ့ရောဟလာငါတော့ဘာကြီးဖြစ်ရမယ်ဆိုတော့မျှော်မှန်းချက်မျိုးဘလို့မှမရှိခဲ့ပါဘူးကျွန်တော်တို့အဲ့ဒီအချိန်တုန်းကကျွန်တော်တို့ကြားနေတဲ့နိုင်ငံရေးနဲ့ပတ်သက်တဲ့ရလက်ကတော့ဘယ်နာနေမှမသိတဲ့ရေကြီးအိုင်ပေါ့ကျွန်တော်တို့အကိုကြီးတွေနောင်တော်ကြီးတွေဟလာအိမ်ကနေပျောက်သွားတယ်ပြန်လာတယ်တချို့ယူသွားတယ်တချို့ဘဝပြတ်သွားတယ်ဆိုတော့ဇလန်းနေနဲ့ပဲကျွန်တော်တို့နိုင်ငံရေးတဲ့ကိုဝင်လာတာပါအဲ့တော့ဒီနေ့ဒီချိန်ကျမှလွတ်တော်ကိုယ်စားလှယ်တို့ဝန်ကြီးတို့ဘာတို့ညာတို့ဟာတွေဖြစ်လာတော့ဒါကျွန်တော်တို့စပြီးတော့နိုင်ငံရေးတဲ့ဝင်လာစဉ်တုန်းကတို့ခင်မှာတို့တတ်နိုင်သလောက်လုပ်မယ်ဒါကြီးတော့မတရားတာကြီးကိုတော့တို့တော်လန့်မယ်ဆိုတော့ ိတ်တခုတည်းနဲ့ပဲလုပ်ခဲ့တာပါဒါအရင်ဆုံးဒါလေးကိုကျွန်တော်တို့ယူဝါဒသားပဲပြောချင်ပါတယ်အဲ့တော့အဲ့ဒီကနေပြီးတော့မှလုံးတဲ့ကျွန်တော်တို့နိုင်ငံရေးရဖြတ်တန်းမှုနှစ်30နီးပါးဖြစ်လာတဲ့အခါကျတော့ကျွန်တော်တို့ရဲ့လေလာစည်းပူးမှုတွေကျွန်တော်တို့ရဲ့အတွေ့အကြုံတွေကိုထိုက်ထိုက်တန်တန်ပြန်ပြီးတော့အသုံးချခြင်းနဲ့စေတနာကတော့ကျွန်တော်တို့မှာရှိပါတယ်အဲ့တော့ဒါကြောင့်မလို့အခုနေမှာဒါကျွန်တော်တို့လုခွင့်မရသေးပေမဲ့လို့တက်နိုင်သလောက်တော့ကျွန်တော်တို့ရဲဘော်တွေစုပေါင်းပြီးတော့ကျွန်တော်တို့ရဲ့အတွေ့အကြုံတွေစေတနာတွေကိုအကောင့်ထဲပေါ်နိုင်ဖို့အတွက်တော့ကျွန်တော်တို့ကြိုးစားမှာပါလို့
ကျွန်တော်ခုနကသရရှင်တွေကဆွေးနွေးတော့ကြတယ်ဖွဲ့စည်းပုံပြင်ရေးကိစ္စဘယ်လိုလုပ်နိုင်မလဲအဲ့တော့ကျွန်တော်အသေးသေးဦးပဲတစ်ဆက်ထိုင်မိကြပါလေ NLD မှာဖွဲ့စည်းပုံပြင်ရေးကိစ္စတကယ်တမ်းရွေးကောက်ပွဲ commitment ရွေးကောက်ပွဲမှာဂရီကွတ်တီတဲမှာလေသူတို့ပါပါတယ်ဖွဲ့စည်းပုံပြင်မယ်ဆိုတာဒါပေမဲ့အခုချိန်အထိမလုပ်နိုင်သေးဘူးဘာကြောင့်လို့ဘာအခက်ခဲကြောင့်လို့ထင်ပါလဲ
အခက်ခဲတော့မျိုးစုံကသူတို့ဘဝကစူရကဘူးကားပါပဲတော့မျက်နှာမျိုးစုံနဲ့ကြည့်ရပုံရတယ်အန်ရီကလည်းဝိုင်းဝိုင်းလဲနေတာပါပဲပြစ်စမန်တပ်သားတွေကလည်းနေရာအနှံ့မှာပဲအဲ့ဒီလိုတွေဖြစ်နေတယ်အဲ့တော့ကျွန်တော်မြင်တာကတော့ဒီမှာ energy အစိုးရဟာသွတ်တော်ထဲမှာဖွဲ့စည်းပုံခြေရန်ဝေးကိုပြင်မယ်ဆိုတာလူပြည်ကအတ္တဇင်းနဲ့ဗမာပြည်ကအတ္တဇင်းဆိုတာသဘောပေါက်တဲ့အတွက်20ရာစုပင်လုံကနေတစ်ရှင်းပြမှုကြိုးစားနေတယ်လို့ကျွန်တော်ထင်တယ်ဗ
ျ။ဥက္ကုတ်ကိုကြီးကိုမေးချင်ပါတယ်အဓိကအကြောင်းကတော့88မျိုးဆက်ရဲ့အခန့်ကဏ္ဍပေါ့။ဘာဖြစ်လို့ဆိုတော့ပြီးခဲ့တဲ့ရွေးကောက်ပွဲမှာ88မျိုးဆက်ကြောင်းသားခေါင်းဆောင်တွေ NLD ပါတီကနေပြီးတော့ဝင်ပြိုင်မှုကြိုးစားတယ်ဒါပေမဲ့ဝင်မပြိုင်ပစ်ဘူးပေါ့နော်အကြောင်းမျိုးကြောင်းပေါ့နော်အဲ့တော့ဒီအချိန်ဒီအောက်မှာ88ခေါင်းဆောင်တော်များများကလွှတ်တော်ပြပအစိုးရပြပမှာပဲတည်ကြသည့်ရန်နေရတဲ့အနေထားအဲ့တော့ဒီအနေထားမှာကျွန်တော်တို့တချို့ရဲ့တောင်းဆိုချက်တွေက88မျိုးဆက်အနေနဲ့နိုင်ငံရေးပါတီတစ်ခုအနေနဲ့စူးစီးစီးရှိတဲ့နယ်တချို့ကလည်း NLD အနေနဲ့ NLD ကျမ်းမှာတွားပြီးရက်တင်နေဆိုတဲ့အမြင်ရှိပါတယ်ဥက္ကုတ်ကြီးရဲ့သဘောကသိချင်ပါတယ
်ဒါပြီးခဲ့တဲ့2015ရွေးကောက်ပွဲကာလအထိမှာဒီဒီမိုကရေစီအင်အားစုတွေအားကောင်းမောင်းတန်ဖြစ်ဖို့ဆိုတော့ဦးတည်ချက်နဲ့ကျွန်တော်တို့ကဝန်းရံနဲ့ပံ့ပိုးတဲ့အခန်းကဏ္ဍကနေတောက်လျှောက်ပေါ့လေနောက်ဆုံးဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့အတွက်လက်မှတ်၅တန်းကောက်ခံတာတနိုင်ငံလုံးဆက်လက်စီရင်တာတွေကျွန်တော်တို့တောက်လျှောက်ကျွန်တော်တို့ကြိုးစားခဲ့ပါတယ်အဲနောက်ဆုံးရွေးကောက်ပွဲအောင်နိုင်ရေးကာလမှာလည်းပဲဒါဒီမိုကရေစီအင်အားစုတွေအောင်နိုင်ရေးဆိုတာကိုကျွန်တော်တနိုင်ငံလုံးလှည့်ပြီးကြိုးစားခဲ့ကြတယ်အဲတော့ဒီဝန်းရံပံ့ပိုးတယ်လို့ပြောတဲ့အပိုင်းဟာတောက်လျှောက်လုံးကျွန်တော်တို့ဝန်းရံပံ့ပိုးခဲ့တယ်ဒါပြီးခဲ့တဲ့ရွေးကောက်ပွဲမှာတော့ဒါကိုတိုင်ကိုပဲဒါ NLD ပါတီကနေဝင်ရောက်ပြီးတော့ရွေးကောက်ခံဖို့အထိကျွန်တော်တို့ကြိုးစားခဲ့ကြတယ်ပေါ့လေဒါပေမဲ့အကြောင်းအကျောင်းကြောင့်မဖြစ်ခဲ့ဘူးဆိုတဲ့အချိန်မှာကျွန်တော်တို့နိုင်ငံရေးစလုပ်ခရေကနိုင်ငံရေးကိုယူတွတ်စွာလုပ်ခဲ့ကြတာအဲ့တော့ပေတီတိလည်းကျွန်တော်တို့ကနိုင်ငံရေးကိုလုပ်မဲ့သူတွေအနေနဲ့ကတော့နိုင်ငံရေးကိုထက်ထဲဝင်ဝင်ဆောင်ရွက်နိုင်ဖို့ဟာဒါနိုင်ငံရေးပါတီတစ်ခုအဖြစ်နဲ့အင်အားစုတစ်ခုအဖြစ်နဲ့ခိုင်ခိုင်မာမာယက်တည်ပြီးမှသာလျှင်ကိုယ့်ရဲ့စေရနာတွေကိုယ့်ရဲ့လည်လာမှုတွေကိုယ့်ရဲ့ဟာစိတ်ကူးစိတ်တန်းတွေကိုအကောင့်တွေပေါ်နိုင်မယ်ဒါကြောင့်မလို့ကျွန်တော်တို့ကတော့ကျွန်တော်တို့မျိုးဆက်တွေအနေနဲ့နိုင်ငံရေးပါတီတရက်အဖြစ်နဲ့ဒါခိုင်ခိုင်မာမာပေါ်လာဖို့ကိုကျွန်တော်တို့ဒါနယ်အသီးသီးမှာရှိတဲ့ရဲဘော်တွေရောကျွန်တော်တတိယနိုင်ငံတွေမှာရောက်နေတဲ့ရဲဘော်တွေရောအစကျွန်တော်တို့အတတ်နိုင်ဆုံးအကြံဉာဏ်တွေဟာသူတို့ရဲ့အင်အားတွေကိုကျွန်တော်တို့စုစည်းပြီးတော့ဆောင်ရွက်ဖို့ကျွန်တော်တို့ပြင်ဆင်နေကြပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တကူကူယူရတော့ပြင်ဆင်နေပြီဒါပေမဲ့ရန်မျိုးသိန်းအောင်ဒီ88ပါရှိတဲ့ចောင်းသားခေါင်းဆောင်တွေမျိုးဆက်တွေအနေနဲ့အခုလိုမျိုးနိုင်ငံရေးပါတီတရားအနေနဲ့ဖွဲ့လာမယ်ဆိုရင်ဒီပေါ်အမြင်သိကြပါတယ်အ
ဲကျွန်တော်ရဲ့မြင်ကတော့ဒီ88ပေါ့လေ88လုံးမျိုးဆက်ကျွန်တော်တို့ဟလာဒီចောင်းသားခေါင်းဆောင်တွေရောကျွန်တော်တို့ခုနဟိုဆရာဦးသိန်းသားဦးပြောသလိုကျွန်တော်တို့1962ခုနှစ်နောက်ပိုင်းပေါ့လေဒီမျိုးဆက်အသီးသီးကိုဟလာဖြတ်တန်းပြီးတော့အတွေ့အကြုံများစွာရှိခဲ့တဲ့ဒီကျောင်းသားကောင်းဆောင်ဟောင်းတွေရောတော့နိုင်ငံရေးအတွေ့အကြုံရှိတဲ့ပုံစံတွေရောအားလုံးပါဝင်နိုင်နေပေါ့လေကျွန်တော်တို့နိုင်ငံရေးဟိုပါတီတစ်ခုတော့နိုင်ငံရေးပလက်ဖောင်းတစ်ခုဒီအချိန်ဒီမှာလိုအပ်နေတယ်ဆိုတာကတော့ဟိုငင်းလို့မရတဲ့အချက်ပါအဲပြီးတော့ကျွန်တော်တို့နိုင်ငံရေးကျွန်တ
ော်စက္ကန့်30လောက်ပဲချိန်ရအောင်
နောက်နှစ်20လောက်နိုင်ငံရေးအပြောင်းအလဲနဲ့ပတ်သက်ပြီးတော့လေကျွန်တော်တို့ပြုံမှန်းချက်ထားဖို့လိုအပ်တယ်လို့မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ daily life အစီအစဉ်အချိန်ဆက်တော်လို့ပါပေါင်ဆွေးနွေးတဲ့ဥက္ကုကြီးဒေါက်တာရံမျိုးသိန်းရှင်းနေကြီးဦးသိန်းတန်းဦးတောင်းအောင်လုံးကိုကျေးဇူးအများကြီးတင်ပါတယ်တော်ရရှိနေအားလုံးကိုလည်းကျေးဇူးတင်ပါတယ်ခင်ဗျာ daily life အစီအစဉ်ရန်နာခွင့်ပြေးပ
ါအင်္ဂါနေ့ည daily life အစီအစဉ်ကိုကုသညုံကတင်ဆက်ခဲ့တာပါရှင်ဗုဒ္ဓဘူးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။လွန်ခဲ့တဲ့နှစ်ပေါင်း90ဒီကနေ့ဩဂုတ်လ10ရက်နေ့မှာအရှေ့တောင်အခြားဒေသကနိုင်ငံ9နိုင်ငံဟာပို့ပြီးနီးကပ်စွာပူပေါင်းဆောင်ရွက်ခြင်းအပြင်တည်ငြိမ်ရေး၊လုံခြုံရေးနဲ့တာယာဝတ်ပြောရေးတို့ဖြစ်ထွန်းစေဖို့ရည်ရွယ်ချက်နဲ့အာဆီယံလို့ခေါ်တဲ့အရှေ့တောင်အခြားနိုင်ငံများအဖွဲ့ကိုတည်ထောင်ခဲ့ကြပါတယ်။အာဆီယံအဖွဲ့ကိုစပြီးတည်ထောင်ခဲ့တဲ့9နိုင်ငံကတော့ အင်ဒိုနီးရှားမလေးရှားဖိလစ်ပိုင်စင်ကာပူနဲ့ထိုင်းနိုင်ငံတို့ဖြစ်ပါတယ်ကိုလိုနီခေတ်ရဲ့တည်ရောက်မှုတွေနဲ့စစ်အေးကာလရဲ့ရိုက်ခတ်မှုတွေကနေပြန်ပြီးနလန်ထူနေရစေအခြေအနေရှိခဲ့တဲ့ဖွံ့ဖြိုးဆဲဒေသတစ်ခုအတွေ့ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုတည်ဆောက်နိုင်ဖို့ကြိုးစားခဲ့ကြပါတယ်ဒီဆန္ဒမှုနာဟာအောင်မြင်မှုရခဲ့ပြီး20ရာစုကုန်ဆုံးကနေမှာတော့ဘရူနိုင်းဒါရူစလမ်ဗီယက်နမ်လာအိုမြန်မာနဲ့ကမ္ဘောဒီးယားနိုင်ငံတို့ကိုအဖွဲ့ဝင်နိုင်ငံတွေအဖြစ်အသီးသီးလက်ခံခဲ့ပြီးတဲ့နောက်အဖွဲ့ဝင်10နိုင်ငံအပြည့်ဖြစ်လာခဲ့ပါတယ်ဒါ့အပြင်တခြားနိုင်ငံအများအပြားကိုလေးလာသူအဆင့်သတ်မှတ်ပေးခဲ့သလိုအာရှပစိဖိတ်ဒေသအတွင်းကစိတ်ဝင်စားတဲ့နိုင်ငံအများအပြားလည်းလေးလာသူဖြစ်လာခဲ့ပါတယ်အာဆီယံဒေသမှာလူဦးရေ635သန်းလောက်ရှိပါတယ်ဒီဒေသဟာယဉ်ကျေးမှုဘာသာစကားနဲ့တိုင်းရင်းသားလူမျိုးစုအမျိုးမျိုးပုံပုံရှိနေတဲ့မဟာဗျူဟာမြောက်အရေးပါတဲ့ဒေသလည်းဖြစ်ပါတယ်အာဆီယံဖွဲ့ဟာဒီကွဲပြားခြားနားမှုအများအပြားကိုကျော်လွှားနိုင်ရေးညှိနှိုင်းဆွေးနွေးရာနေရာတစ်ခုဖြစ်လာခဲ့ပါတယ်။အရှိတောင်အရှဒေသကနိုင်ငံတွေသာမကဒီဒေသအပြင်ကနိုင်ငံတွေကြားမှာပါသဘောထားကွဲပြားမှုတွေကိုဖြေရှင်းနိုင်ပြီးတူညီတဲ့ရည်တည်ချက်ကိုရှာဖွေဖို့အတူတကွလက်တွဲလှုပ်ဆောင်နိုင်တဲ့နေရာတစ်ခုဖြစ်လာခဲ့ပါတယ်။ကြီးမားတဲ့စီးပွားရေးမောင်းနှင်အားရှိထားတဲ့ကြားမှာပဲစစ်သုံးပစ္စည်းကိရိယာတွေကနေဝန်ဆောင်မှုနဲ့တည်ယူဖို့ဆောင်ရည်တွေဟန်ချက်ညီစေဖို့အထိကိစ္စရပ်အားလုံးနဲ့အကျုံးဝင်တဲ့စံနှုန်းတွေနဲ့လှုပ်ထုံးလုံနည်းတွေကိုလည်းအာဆီယံကချမှတ်ခဲ့ပါတယ်။ဒါကြောင့်လဲကုန်သွယ်ရေးအတားအဆီးတွေကိုဖယ်ရှားနိုင်ခဲ့ပြီးစီးပွားရေးပေါင်းစည်းမှုကိုအားပေးနိုင်ခဲ့ပါတယ်။ဒီမူဝါဒရဲ့အကျိုးကျေးဇူးကြောင့်2015ခုနှစ်မှာအာဆီယံနိုင်ငံတွေအားလုံးရဲ့ပြည်တွင်းထုတ်လုပ်မှုတန်ဖိုး GDP ဟာဒေါ်လာ 1.8 ထရီလီယံပတ်ဝန်းကျင်အထိရှိခဲ့ပါတယ်။အဖွဲ့ဝင်နိုင်ငံတွေရဲ့သဘောထားကိုအာဆီယံအဖွဲ့အနေနဲ့ထင်ဟပ်ဖော်ဆောင်ပြတာကြောင့်အာရှပစိဖိတ်ဒေသမှာသာမကတခြားဒေသတွေအထိစီးပွားရေးနိုင်ငံရေးနဲ့လူမျိုးရေးပိုင်းဆိုင်ရာတွေမှာအဖွဲ့ဝင်တနိုင်ငံချင်းတီးခြားလှုပ်ဆောင်နိုင်တာထက်ပိုကြီးမားတဲ့ပမာဏနဲ့ပုံဖော်ချမှတ်ခွင့်ရခဲ့ပါတယ်။အာဆီယံရဲ့တစုတစည်းသည့်အင်အားဟာဒေသတွင်းမှာအကျိုးစီးပွားရှိနေတဲ့နိုင်ငံတွေအားလုံးကိုစုစည်းပြီးအားလုံးတူညီတဲ့သဘောထားရှိမထားသေးတဲ့ကိစ္စရပ်တွေမှာပူပေါင်းဆောင်ရွက်မှုကိုဥတည်တဲ့လမ်းကြောင်းပေါ်လာအောင်ဖောက်လုပ်ပေးနိုင်ခဲ့ပါတယ်။အဖွဲ့တက်တဲ့250အတွင်းနိုင်ငံတွေကြားမှာချစ်ကြည်ရင်းနှီးမှုနဲ့တန်တမာရေးတို့ကိုအားပေးမြင့်တင်နိုင်ခဲ့တဲ့ဆိုတဲ့ဂုဏ်သိက္ခာကိုအာဆီယံအဖွဲ့အနေနဲ့တည်ဆောက်ထားခဲ့ပါတယ်။အဖွဲ့ကိုစားပြီးတည်ထောင်ခြင်းကလေးကကင်ဆွဲခဲ့တဲ့တရားဥပဒေစိုးမိုးမှုနိုင်ငံတွေကြားဒန်းတူညီမျှအခွင့်အရေးရှိမှုဖိအားပေးအကြက်ကန်ခြင်းကိုလက်မခံမှုဆိုတဲ့မူဝါဒတွေဟာအဖွဲ့အောင်မြင်မှုမှာအရေးပါနေဆဲဖြစ်ပြီးနိုင်ငံကြီးငယ်မရွေးအကျိုးခံစားရတဲ့စီမင်းစည်းကမ်းတွေအပေါ်အခြေခံတဲ့လှုပ်ထုံးလုံနည်းကိုလည်းအထောက်အကူဖြစ်စေပါတယ်။ဒီနည်းလမ်းတွေအတိုင်းဇက်ပြီးလှုပ်ဆောင်သွားခြင်းအပြင်အာဆီယံရဲ့အနာဂတ်ကတော့တောက်ပလျက်ရှိပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါတယ်ရှင်။
ခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးကြလိုပါတယ်ရှင်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုမဆုမြတ်မွန်ကပြောပြမှာပါ။
အမေရိကန်ပြည်ထောင်စုအပေါ်နျူကလ িয়ার အင်အားနဲ့တိုက်ခိုက်မယ်လို့ချင်းချောင်းနေတဲ့မြောက်ကိုရီးယားကိုသမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့ကပြင်းပြင်းထန်ထန်တုံ့ပြန်ပြောကြားလိုက်ပါတယ်။မြောက်ကိုရီးယားအနေနဲ့အမေရိကန်အပေါ်နောက်ထပ်ချင်းချောင်းမှုတွေမလုပ်ရင်အကောင်းဆုံးဖြစ်လိမ့်မယ်။ဆက်လုပ်နေရင်တော့ကဘာမှတခါမှမကြုံဘူးလောက်တဲ့မီးကုန်ရန်ကုန်အင်အားနဲ့တုံ့ပြန်မှုကိုခံရလိမ့်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။မြောက်ကိုရီးယားအပေါ်ကုလသမဂ္ဂကပြင်းထန်တဲ့ပိတ်ဆို့တိုက်ခတ်မှုတွေချမှတ်ခဲ့ပြီးတဲ့နောက်မှာအမေရိကန်အပေါ်နျူကလ িয়ার အင်အားနဲ့တိုက်ခိုက်ဆုံးမမယ်ဆိုတဲ့အထိမြောက်ကိုရီးယားဘက်ကပြင်းပြင်းထန်ထန်ချင်းချောင်းခဲ့ပါတယ်။တောင်အာဖရိကသမ္မတဂျေကော့ဇူမာကိုအယုံကြည်မရှိအဆိုတင်သွင်းပြီးယာရုကနေဖယ်ရှားဖို့လွှတ်တော်ကရှစ်ကြိမ်မြောက်ကြိုးပမ်းမှုမှာသမ္မတဂျေကော့တည်တည်လေးလွတ်မြောက်ခဲ့ပါတယ်။အင်္ဂါနေ့တုန်းက9နာရီနီးပါးကြာအောင်လို့အခြေအတင်ဆွေးနွေးခဲ့ပြီးမဲခွဲခဲ့တာမှာထောက်ခံမဲ198မဲကန့်ကွက်မဲ198မဲနဲ့အယုံကြည်ရှိတဲ့ဘက်ကအနိုင်ရခဲ့ပါတယ်။မြန်မာနိုင်ငံမှာတော့ရှစ်လေးလုံးလူမှုအုံကြွမှုကြီးဖြစ်ခဲ့တာ29နှစ်ကြာလာပြီဖြစ်ပေမဲ့တောင်းဆိုချက်တွေအတိုင်းအပြည့်အဝမရသေးဘူးလို့လူမှုလှုပ်ရှားမှုမှာပါဝင်ခဲ့သူတွေကပြောလိုက်ပါတယ်။အခုလက်ရှိအရသာအစိုးရအုပ်ချုပ်နေပေမဲ့ပြည်သူအစိုးရစစ်စစ်အဖြစ်မရက်တည်နိုင်သေးဘူးလို့ရှစ်လေးလုံး29နှစ်ပြည့်ချိန်မှာထောက်ပြခဲ့ကြတာဖြစ်ပါတယ်။ ဒါကမလေးရှားမှာရောက်နေတဲ့အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ကတော့ဒီကနေ့မလေးရှားဒုတိယဝင်ကြီးချုပ်နဲ့တွေ့ဆုံမှာဖြစ်ပါတယ်ရှင်
ကျေးဇူးပါရှင်မက်ဆုမြတ်မွန်ကသတင်းချင်းချုပ်ကိုပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုဇော်ဝင်းလှိုင်ပါရှင်အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ဗုဒ္ဓဘုနေနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်ရှင်လန်းချမ်းမြေကြပါစေကျမအင်ဂျင်နီယာပါ
This program has come to you from the Voice of America, Washington.